Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ view American တန်းရဲ့2024ခုနှစ်ဒီဇင်ဘာလ14ရက်စနေနေ့မနက်ခင်းအစည်းအဝေးတွေကို American ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီခင်ဗျာအခုအစည်းအဝေးပထမပိုင်းနာယူဝက်ကိုရေဒီယိုကနေ line to meter 25 32 40တို့ကနေဖမ်းယူနားဆင်နိုင်ပါတယ်တနားရီလုံးစာအစည်းအဝေးတွေကိုတော့ digital line တွေဖြစ်တဲ့လူမျိုးစွေရုပ်တံ line view မြန်မာပိုင်း internet စာမျက်နှာနဲ့ Facebook YouTube တို့ကနေတိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါတယ်ဒီကနေ့မနက်ခင်းအစည်းအဝေးတွေကိုကျွန်တော်စီသူကတာဝန်ယူတင်ဆက်သွားမှာပါခင်ဗျာ
မြန်မာနိုင်ငံတွင်အကြမ်းဖက်မှုတွေရပ်ပြီးအရသားတွေကိုကာကွယ်ပေးဖို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကထပ်မံတိုက်တွန်းလိုက်ပါတယ်။ယူကရိန်းကိုအကူအညီတွေဆက်ပေးဖို့စစ်မှုအင်အားကြီး G7 နိုင်ငံခေါင်းဆောင်တွေနဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ဆွေးနွေးခဲ့ပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးဘလင်ကန်ကတော့အီရတ်ကိုရောက်နေပြီးအီရတ်ဝန်ကြီးချုပ်နဲ့ဆီးရီးယားအရေးဆွေးနွေးပါတယ
်။အဲ့ဒီလိုထိတ်တန့်ရောက်နေတဲ့သတင်းတွေနဲ့အတူချင်းပြည်နယ်ဖလန်းနဲ့မင်းတပ်ဖွဲ့မှချင်းညီနောင်ဖွဲ့နဲ့စစ်ကောင်စီကြားတိုက်ပွဲပြင်းထန်နေတာပခုတ်ကူမြို့နယ်ကံမမြို့နယ်အထိုးကြီးဘက်မှစစ်ရေးတင်းမာမှုအခြေအနေတွေနဲ့ကိုရီးယားစာနာပြပြည်သူတွေနဲ့ရပ်တည်ကြောင်းထုတ်ပြန်ချက်ကမ္ဘာသတင်းမီဒီယာတွေမှာရေးနေကြတဲ့မြန်မာအကြောင်းတွေကိုတင်ဆက်သွားပါမယ်။ဒါ့အပြင်အပတ်စဉ်တင်ဆက်နေကြမြို့သမီကန္တာအသုတဆောင်လေအမေရိကန်တခွင်သိပ်ပန်နဲ့ဤပညာအစီအစဉ်တွေကိုလည်းထုတ်လွှင့်သွားဖို့ပြင်ဆင်ထားပါတယ်။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုငင်းချမ်းအေးကပြောပြပေးပါပါခင်ဗျာ။
အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာဒီမိုကရေစီနိုင်ငံကြီးတွေပါဝင်တဲ့ G7 ခေါင်းဆောင်တွေနဲ့တောက်ချာနေမှာအွန်လိုင်းကတဆင့်တွေ့ဆုံခဲ့ပြီးရုရှားချစ်ကျော်စစ်ကိုတွန်းလှန်နေရတဲ့ယူကရိန်းပေါ်အကူအညီတွေဆက်ပေးနိုင်ရင်ဆွေးနွေးခဲ့ကြပါတယ်။ဒါဟာယူကရိန်းပေါ်အကူအညီပေးမှာဝေဖန်လေးရှိတဲ့ဒေါ်နယ်ထရန့်သမ္မတယာရီယူဖို့သတင်းပတ်6ပတ်တောင်မလိုတော့တဲ့အချိန်မှာမဟာမိတ်ခေါင်းဆောင်တွေနဲ့တွေ့ဆုံတာပါ။ယူကရိန်းအတွက်စီးပွားရေးအထောက်ပံ့ပေးမဲ့ကမ္ဘာပံ့ရဲ့ရန်ငွေအသစ်တွေဒေါ်လာ20ဘီလီယံထုတ်ပေးဖို့ကိုအမေရိကန်ကအခုသတင်းပတ်အစောပိုင်းမှာခွင့်ပြုခဲ့ပြီးနောက်ဆက်တွဲဆွေးနွေးတာလည်းဖြစ်ပါတယ်။ဒီငွေဟာယူကရိန်းကိုပေးမဲ့ဒေါ်လာ50ဘီလီယံချင်းငွေအသစ်ထဲမှာပါဝင်ပြီး G7 နိုင်ငံတွေမှာထိန်းချုပ်ထားတဲ့ရုရှားရဲ့ပိုင်ဆိုင်မှုတွေကရရှိတဲ့အတိုးဝင်ငွေနဲ့ပြန်လည်ပေးဆက်မှာဖြစ်ပါတယ်။ဘိုင်ဒန်ဟာအခုသတင်းပတ်အစောပိုင်းနှုန်းကလည်းလေကြောင်းရန်ကာဝေးရေးအမြောက် drone နဲ့တန်ကြပ်ကာယာဉ်တွေပံ့ပိုးပေးမဲ့ယူကရိန်းအတွက်လုံခြုံရေးအကူအညီအစီအစဉ်အသစ်ကိုတည်ပြုပေးခဲ့ပါတယ်ခင်ဗျာ။အမေရိကန်နိုင်ငံဝန်ကြီးအန်တိုနီဘလင်ကင်ဟာချိုတင်အသိပေးကြေညာတာမျိုးမရှိဘဲအီရတ်နိုင်ငံကိုရောက်ရှိနေပြီးအီရတ်ဝန်ကြီးချုပ်မိုဟာမက်ရှီယာအယ်ဆူဒန်နီနဲ့တွေ့ဆုံကဒေသတွင်းကစီးရီးယားနိုင်ငံရဲ့အသွင်ကူးပြောင်းမှုကိစ္စဆွေးနွေးခဲ့ကြပါတယ်။စီးရီးယားမှာဘက်ရှာအယ်အယ်ဆက်ဆိုရပြုတ်ကျသွားခဲ့ပြီးတဲ့နောက်ဂိုင်းကနဆွဲမထားတဲ့အစိုးရအုပ်ချုပ်ရေးတရက်ဖော်ဆောင်မှုဝန်ကြီးဘလင်ကင်ကတောင်းဆိုခဲ့ပါတယ်။အာနာရှင်အဆက်အုပ်ချုပ်မှုအောက်ကနေဒီမိုကရေစီစနစ်ဖော်ဆောင်သွားနိုင်မှုမျှော်လင့်ကြောင်းနဲ့အဲ့လိုဖော်ဆောင်တဲ့နေရာမှာလဲနိုင်ငံတွင်းကလူနည်းစုတွေကိုကာဝယ်ပေးပြီးအဖွဲ့အစုံလူမျိုးစုံပါဝင်တဲ့ဂိုင်းခါနာဆွဲကင်းတဲ့အစိုးရတရဖြစ်ဖို့လိုအပ်တယ်လို့အကြမ်းဖက်ဝါဒအားပေးတဲ့နေရာတစ်ခုဖြစ်မလာဖို့မျှော်လင့်တဲ့အကြောင်းလဲဘက်ဒက်မြို့မှာအီရတ်ဝန်ကြီးချုပ်နဲ့တွေ့ဆုံခြင်းအမေရိကန်နိုင်ငံဝန်ကြီးကပြောဆိုခဲ့ပါတယ်။လင်ကင်ဟာဒီမတိုင်ခင်ကလဲဆီးရီးယားရဲ့အိမ်နီးချင်းတူရကီနိုင်ငံကိုသွားရောက်ခဲ့ပါတယ်။အခုအီရတ်ကနေလဲဂျော်ဒန်ကိုခီးစက်မှာဖြစ်ပြီးတော့အဲ့ဒီမှာလဲဒေသတွင်းအာရတ်နဲ့တူရကီနိုင်ငံကြီးဝင်ကြီးတွေနဲ့တူစီးရီးယားရေးဆွေးနွေးဖို့ရှိပါတယ်ခင်ဗျာယူကရိန်းစစ်တပ်အတွက်ထောက်ပို့ရေးမှာအရေးပါတဲ့နိုင်ငံအရှိဂျန်းကပါခရော့ခ်မြို့နားအထိရုရှားတပ်ဖွဲ့တွေရောက်လာနေပြီလို့ယူကရိန်းဒေသတွင်းသတင်းတွေကတောက်ချာနေမှာရေးကြပါတယ်ဒွန်ညက်ဒေသတွေကလူရေ6000လောက်ရှိတဲ့ပါခရော့ခ်မြို့ကနေ3မိုင်လောက်သာဝေးတော့တဲ့နေရာတွေကိုရုရှားတပ်ဖွဲ့တွေကသိမ်းပိုက်ထိန်းချုပ်ထားတယ်လို့Kiev Post နဲ့ Kiev Independent သတင်းစာတွေကတောက်ကြနေမှာဖော်ပြကြတာပါ။ဒွန်ညက်ဒေသတွေကမြို့နယ်အတော်များများမှာရုရှားဘက်ကကျူးကျော်တိုက်ခိုက်မှုတွေကိုယူကရိန်းတပ်ဖွဲ့တွေကပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းပြန်လည်တွန်းလှန်ခုခံနေရတဲ့အကြောင်းရုရှားယူကရိန်းစစ်ပွဲအခြေအနေတွေကိုလေ့လာစောင့်ကြည့်နေတဲ့ Deep State အဖွဲ့ကိုကိုးကားပြီး Kiev Independent သတင်းစာမှာရေးပါတယ်။တစ်ချိန်တည်းမှာပဲယူကရိန်းဝန်ကြီးချုပ် Volodymyr Zelensky ကလည်းရုရှားဟာယူကရိန်းရဲ့စွန့်ရင်ဆိုင်ရာအခြေခံအဆောက်အဦတွေကိုလုံးကြီး93စင်းနဲ့ drone 200နီးပါးတုံးပြီးအပြင်းထန်ဆုံးတိုက်ခတ်ခဲ့တဲ့အကြောင်းတောက်ကြနေအစောပိုင်းမှာကြေညာပါတယ်ရုရှားကပစ်ခတ်လာတဲ့အခုဒုံးကြီးတွေမှာမြောက်ကိုရီးယားမစ်ဆိုင်းဒုံးကအနည်းဆုံးတစ်ခုပါတယ်လို့လဲဆိုပါတယ်ခင်ဗျာ
ပြည်ဝင်အမေရိက န်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ6နာရီခွဲအထိလိုင်းဒိုမီတာ25 kHz 11865လိုင်းဒိုမီတာ32 kHz 6153ညာနဲ့လိုင်းဒိုမီတာ40 kHz 9533ညာတို့ကနေထုတ်လွှင့်ပေးနေပါတယ်မနက်9နာရီအထိဒုတိယပိုင်းကိုလူမှုမိတ်ဆွေနဲ့ Digital Line တွေကနေပြီးတော့ဖမ်းယူနိုင်ပါတယ်ရှင
် VOA ရဲ့စနေမနက်ခင်းသတင်းတွေကိုဆက်လက်ရှင်းပြပေးပါမယ်ခင်ဗျာမြန်မာနိုင်ငံကပြည်ခါရီထဲမှာပါဝင်သူအလုံးအကျန်းဖက်မှုတွေရပ်တန့်မှုနဲ့နိုင်ငံတကာဥပဒေပြဋ္ဌာန်းချက်အတိုင်းရပ်သားတွေကိုကာဝယ်ပေးဖို့တာဝန်ရှိကြောင်းကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ကထပ်မံတောင်းဆိုလိုက်ပါတယ်။လူမျိုးရေးတက်မာမှုနဲ့လှုပ်ဆော်မှုတွေမဖြစ်အောင်လည်းသူကတိုက်တွန်းပါတယ်။အခုသတင်းပတ်ထဲမှာခိုင်မာအာရခတ်တော် AA ကမောင်းလို့မျိုးနဲ့အပါဝဲဘင်္ဂလားဒေ့ရှ်နယ်စပ်တစ်လျှောက်ကအဓိကကျတဲ့ဒေသတွေကိုအပြည့်အဝထိန်းချုပ်နိုင်ပြီဖြစ်ကြောင်းကြေညာခဲ့ပြီးတဲ့နောက်မှာကုလသမဂ္ဂရဲ့ပြောဆိုချက်ထွက်လာတာပါ။မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေတိုးမြင့်လာနေလို့အရက်သားတွေဘေးဒုက္ခပုံမှုခံစားလာနေရပြီးဩရင်စွန့်ခွာထွက်ပြေးရတာတွေမြင့်တက်လာတဲ့အစီရင်ခံစာရင်းနဲ့ပတ်သက်ပြီးကုလသမဂ္ဂအတွင်းမှုချုပ်ကအထူးစိုးရင်ကြောင်းကုလသမဂ္ဂပြောရေးဆိုခွင့်ရှိသူစတီဖန်ဒူဂျာရစ်ကစာသားပရင်းကပြောပါတယ်ရခိုင်တပွဲတွေကြောင့်အရက်သားတွေထပ်မံပြီးအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရတာကိုထည့်သွင်းပြောခဲ့ပြီးနိုင်ငံအနှံ့မှာအရက်သားတွေဆုံးမှုတွေဖြစ်စေတဲ့စီရင်တဲ့အရက်ဖက်ပြတ်မှတ်ခွဲခြားခြင်းမရှိဘဲလေကြောင်းတိုက်ခိုက်နေတာတွေကိုလည်းအပြစ်တင်ခဲ့ပါတယ်မြန်မောင်နှောမြို့နယ်ပါဝင်ဘင်္ဂလားဒေ့ရှ်နယ်စပ်တစ်လျှောက်ကိုအာရခတ်တော် A ကသိမ်းပိုက်ကြောင်းကြေညာပြီးတဲ့နောက်မှာမြန်မာနယ်စပ်မှာဘင်္ဂလားဒေ့ရှ်ဘက်ကလုံခြုံရေးတိုးမြင့်ထားကြောင်းအာဏာပိုင်တွေကိုကူးကားပြီးဒေသရင်းသတင်းတွေမှာရေးကြပါတယ်။နယ်စပ်ကျူးကျော်မှုတွေမဖြစ်အောင်ရခိုင်ပချမ်းမောင်နှောမြို့နယ်နယ်နိမိတ်ချင်းထိစပ်နေတဲ့တက်နက်ခရိုင်ထဲမှာဘင်္ဂလားဒေ့ရှ်တပ်ဖွဲ့ဝင်တွေကလုံခြုံရေးကင်းလည်စစ်ဆေးတာတွေတိုးမြင့်လှုပ်ဆောင်နေတယ်ဆိုပါတယ်။ဘင်္ဂလားဒေ့ရှ်ကန်နွန်တက်နက်နဲ့စိတ်မာတင်ကြောကြကရေးရင်သွာလာမှုအလုံးကိုလည်းကျန်တဲ့ရင်းနေကစတင်ပြီးရဆိုင်ထားတယ်လို့ဆိုပါရယ်ဘင်္ဂလားဒေ့ရှ်အရှေ့တောင်ပိုင်းနဲ့မြန်မာနိုင်ငံအနောက်မြောက်ပိုင်းနေဆက်မြင်းဖြစ်တဲ့နတ်မြစ်တစ်လျှောက်မှာလဲခီးသွွာလာမှုတွေကိုကန့်သတ်ထားပါတယ်အေဘက်ကလည်းနတ်မြစ်ထဲကရခိုင်ပချမ်းသူတို့ခေါ်အာရခပြည်ရေပိုင်နဲ့အတွင်းရေချောင်းခီးသွွာလာမှုအားလုံးကိုအချိန်ရက်ကန့်သတ်မရှိပိတ်ပင်တားမြစ်လိုက်ကြောင်းဒီဇင်ဘာ၈ရက်ကမြန်မာအင်္ဂလိပ်နှစ်ဘာသာနဲ့ကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာနယ်သာနိုင်ငံ The Hague မြို့ကအပြည်ဆိုင်ရာတရားရုံး ICJ မှာဥရုယာသီဖောက်ပြန်ပြောင်းလဲမှုနဲ့ပတ်သက်ပြီးတော့ကမ္ဘာနိုင်ငံတွေဥပဒေအရလိုက်နာရမယ့်တာဝန်ဝတ္တရားတွေအကြောင်းသမိုင်းဝင်လျှောက်ထားကြားနာမှုဟာတောက်ကြတွေမှာပြီးဆုံးခဲ့ပါတယ်။ ICJ ကတရားသူကြီး15ဦးဟာနိုင်ငံပေါင်း96နိုင်ငံကအဖွဲ့အစည်းဇာတ်စင်နဲ့ချီကတင်သွင်းခဲ့တဲ့သက်သေအထောက်အထားတွေကိုသတင်းပတ်နှစ်ပတ်ကြာကြားနာဆစ်ဆီးခဲ့တာပါ။တရားသူကြီးတွေရဲ့အကြံပြုမှတ်ချက်သဘောထားကိုတော့လာမယ့်နှစ်ထဲမှာထုတ်ပြန်ဖို့မျှော်လင့်ရပါတယ်။ကုလသမဂ္ဂထိပ်တန်းတရားရုံးဖြစ်တဲ့ ICJ ရဲ့ရလဒ်ဟာရသည်လူပြောင်းလဲမှုတိုက်ဖြတ်ရေးမှာအရေးပါလာနိုင်တယ်လို့ဖလောင်ဒန်းငွေအများစုထုတ်လွှင့်နေတဲ့နိုင်ငံတွေကိုဝေဖန်ပြစ်တင်ရမှာလဲသိရမှုရှိနိုင်ပါတယ်။ကဘာကြီးပူနွေးလာမှုနောက်ဆက်တွဲပင်လယ်ရေမျက်နှာပြင်မြင့်တက်လာမှုဟာအသက်ရှင်နေနိုင်မှုကိုပါချိန်ချောက်တဲ့အထိအန္တရာယ်ဖြစ်လာနေတဲ့ကျွန်းငယ်နိုင်ငံလေးတွေနဲ့ကမ်းရိုးတန်းနိုင်ငံတွေကနှစ်ပေါင်းများစွာစီရင်ခဲ့ပြီးနောက်မှာ ICJ အနေနဲ့အကြံပြုစီရင်ချက်တည်းရဲ့ထုတ်ပြန်မှုကုလသမဂ္ဂထွေထွေညီလာခံမှာဆုံးဖြတ်တောင်းဆိုထားတာလည်းဖြစ်ပါတယ်ခင်ဗ
ျစနေနေ့မနက်ခင်းနောက်ဆုံးရသတင်းတွေကိုကိုငင်းချမ်းအေးပြောပြပေးကြတာပါဒီကနေ့မနက်တင်ဆက်မဲ့အပတ်စဉ်ကဏ္ဍတွေမတင်ဆက်ခင်အခုရင်ဆုံးတော့မြန်မာသတင်းတပုတ်နဲ့စကြပါမယ်ချင်းပြည်နယ်ဖလန်းနဲ့မင်းတပ်မျိုးတွေမှာစစ်ကောင်စီတပ်နဲ့ချင်းညီနောင်ဖွဲ့တို့အကြားဒီရက်ပိုင်းတိုက်ပွဲတွေပြင်းထန်နေပြီးတော့စစ်ကောင်စီတပ်ကလက်နက်ခဲယမ်းရိတ်ခါတွေကိုလေယာဉ်နဲ့ဖြည့်တင်းနေတယ်လို့ချင်းညီနောင်အဖွဲ့နဲ့စစ်ဘေးရှောင်တွေကိုကူညီပေးနေသူတွေကပြောပါတယ်တိုက်ပွဲတွေကြောင်းဒေသခံ 9,000 လောက်အိုးရင်ဆုံးခွာထွက်ပြေးနေကြပြီးတော့ဆောင်းနှင်းကာလဖြစ်တာနဲ့အမျှအနှွေးတွေဆောင်းစားနပ်ရိတ်ခါတွေလည်းအေးပေါ်လိုအပ်နေတယ်လို့ပြောပါတယ်မင်းတပ်မျိုးကနောက်ဆုံးအချိန်ထိရန်ကုန်ကသတင်းပေးပို့ထားတာကိုမက်ခင်ဖြူထွေးတင်ပြထားပါတယ်ခင်ဗျာ
ချင်းပြည်နယ်ဖလန်းနဲ့မင်းတပ်မျိုးဘော်ကစစ်ကောင်စီတပ်စခန်းတွေကိုနိုဝင်ဘာလ9ရက်နေ့ကလေးကချင်းညီနောင်အဖွဲ့ကထိုးစစ်ဆင်တိုက်ခိုက်နေတာပါချင်းညီနောင်ဖွဲ့ရဲ့ Operation CB စစ်စင်ရေးဟာအခုဆိုရင်တလကျော်လာနေပြီဖြစ်ပြီးမနေ့ဒီဇင်ဘာလ23ရက်နေ့အထိတိုက်ပွဲတွေဆက်ပြင်းထန်နေတယ်လို့ချင်းညီနောင်ဖွဲ့ပြောခွင့်ရဆလိုင်းရောမန်ကပြောပါရယ်
Minta Golf Club or Lijong Tekai Mono, Nissan, Toshoshi Bare, Pirodi, Wine 12 Neturo, Yakari Wano, Lene Kayan Yakari, Lene Chapi, Piro Machinuru, Tito Lene Tapuri Wano, Nino Tapuri Net, Mahmi Dinet, Sakasane, Titu Muru, Nirena Shibai, Sudo Tina Tinareka, Wine 12 Dinabeti, Pongjira Tolokong, Jetta Dinet, Pongaya, Pong Tongi Ba, Charlie Shide, Piro Dodi, Rocket Dinabono, Falamasu, like Kalipakan and Rocket and Tamsita, Minta Masule, Totum Sotakane, Hobbes and Lamps.
တံမျိုးရော့ကက်တီနဲ့လှမ်းပစ်တံမျိုးပေါ်တော့လို့မရှိပါနဲ့မင်းတံမျိုးထဲမှာနှစ်ဖက်တိုက်ပွဲတွေမနေ့ကအထိဆက်ပြင်းထန်နေပြီးပျက်စီးမှုနဲ့ထိခိုက်သေးဆုံးမှုအခြေအနေတော့မသိရသေးဘူးလို့မင်းတံမျိုးနဲ့စေဘေးဆောင်ကူညီရေးကော်မတီတာဝန်ခံလော်ရန့်စ်ယော့ဂီကလည်းဗီဒီယိုကိုပြောပါတယ်
ဒီအချိန်ပြီပေါ့နော်မင်းတပ်မျိုးပေါ်ကလည်းကျွန်တော်တို့ကမင်းတပ်မျိုးနဲ့မဆက်မကန်ကြွားဒီမှာနေပါတယ်ဆိုတော့မင်းတပ်မျိုးပေါ်ကတိုက်ပွဲဖြစ်တဲ့အတန်တွေကိုကျွန်တော်တို့ကြားနေရပါတယ်မိချောင်းတိုက်ခိုက်မှုတွေကလည်းမနေညာကအထိရှိပါတယ်တိုက်ပွဲပြင်းထန်နေဆဲပါအမေရတော်တော်များများကတော့သွားလာလို့ဖရာသေးဘူးမင်းမိလောင်လာတို့ပျက်စီးသွားတဲ့ဟိုဟာတို့ဒီတည်ဆုံသွားတဲ့ဒေတာချက်လက်တွေကျွန်
ကိုစွန့်ခွာထွက်ပြေးနေကြတယ်လို့နာတာရှိယောဂတဲ့တချို့ကတော့မြို့ပေါ်မှာပိတ်မိနေတယ်လို့လော်ရန့်စ်ယောဂီကပြောပါတယ်
အချို့အပြေးတိတ်ဆောင်လို့အရှင်မပြေတဲ့လေချက်တဲ့လူတို့စိတ်ကြမ်းမာရေးမကောင်းတဲ့လူတို့အခုချိန်ကြီးမင်တပ်မျိုးပေါ်မှာချက်နေတည်ပါတယ်ခင်ဗျမင်တပ်မျိုးပေါ်ကထွက်ပြေးတိတ်ဆောင်လာတဲ့လူတွေက9000ဝန်းကျင်ခန့်ရှိပါတယ်စုစုပေါင်းမင်တပ်မျိုးနဲ့အထက်မှာစစ်ပေးဆောင်နေတာက1000ခွဲရှိနေသေးပါ1000ခွဲနည်းနည်းကျော်တယ်ပေါ့နော်
စီဘီဒုက္ခသည်တွေဒီနေ့တခြားပုံများလာနေပြီးအချိန်ကြာလာတာနဲ့အမျှကူညီထောက်ပံ့မဲ့အဖွဲ့အစည်းတွေနှေးပါလာတယ်လို့လက်ရှိဆောင်းလင်းကာလမှာစစ်ဆောင်ပြည်သူတွေအတွက်ဆောင်းအနှွေးတယ်နဲ့စားနပ်ရိက္ခာကူညီတွေလိုအပ်နေတယ်လို့လည်းလော်ရန့်စ်ယော့ကီကပြောပါတယ်။မင်းတပ်နဲ့ဖလန်ကတိုက်ပွဲအခြေအနေတွေနဲ့ပတ်သက်လို့စစ်ကောင်စီရဲ့ချင်းပြည်နယ်ဆိုရပြောခွေးဆိုခွင့်ရှိသူအတွေ့အမှုဦးအောင်ချိုကို VOA ကတယ်လီဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့လို့လက်ခံဖြေဆိုတာမရှိသေးပါဘူး။စစ်ကောင်စီဘက်ကတစုံတရာသတင်းထုတ်ပြန်တာလည်းမတွေ့ရသေးပါဘူးရှင
်။မကင်ဖြူထွေးပြောပြပေးကြတော့ပါ။ခုတော့နောက်ထပ်ပြည်တွင်းသတင်းပြပုချက်တစ်ပုဒ်နဲ့ဆက်ပြီးတော့တင်ပြကြပါမယ်။မကွေးတိုင်းကမ္မမြို့အနီးကရေလာလေးပြူစောတိကျေးရွာကိုကာကွယ်ရေးတပ်ဖွဲ့တွေကဝန်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်အနီးနားကျေးရွာကနေအိမ်တွေကိုစစ်တပ်ကမီးရှို့ဖျက်ဆီးတာတွေလုပ်နေတယ်လို့ဒေသခံတွေကပြောပါတယ်။မန္တလေးတိုင်းနထိုးကြီးမြို့နယ်ဘက်မှာလည်းရန်ကုန်မန္တလေးအမြန်လမ်းမိုင်းတိုင်း319ကရေကင်းစခန်းကိုကာကွယ်ရေးတပ်ဖွဲ့တွေကတိုက်ခိုက်ခဲ့ပါတယ်။မကွေးတိုင်းနဲ့မန္တလေးတိုင်းဘက်ကတင်းမာမှုအခြေအနေတွေရန်ကုန်ကသတင်းပေးပို့ထားတာကိုကိုညာဝင်းအောင်တင်ပြထားပါတယ်ခင်ဗျာ
။ဒီဇင်ဘာလ17ရက်နေ့ကမကွေးတိုင်းပခုတ်ကူမြို့နယ်ကမ္မမြို့နယ်တမိုင်လောက်အကွာဝေးရှိတဲ့ရေလာလေးကျေးရွာကိုကာကွယ်ရေးတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့တာပါ။စစ်တပ်ထောက်ခံတဲ့အဲ့ဒီပြူစောတိကျေးရွာကိုတိုက်ခိုက်ချိန်မှာစစ်တပ်ဘက်ကလေကြောင်းကနေခုခံပစ်ခတ်ပေးပေမဲ့ကာကွယ်ရေးတပ်ဖွဲ့တွေကသိမ်းပိုက်နိုင်ခဲ့တာလည်းဖြစ်ပါတယ်။ဒီဇင်ဘာ13ရက်နေ့မှာစစ်တပ်ကတကြောပြန်စစ်ကြောင်းထိုးလာပြီးရေလာကြီးကျေးရွာနဲ့ဝါကျွန်းကွင်းကျေးရွာကနေအိမ်တွေကိုမီးရှို့ဖျက်ဆီးခဲ့တယ်လို့ဒေသခံတဦးက VOA ကိုပြောပါတယ်
။အမိကတော့မသိရဘူးချေအခုလောလောဆယ်ကတော့ဟိုနဲ့ဒီရေဦးဒီနေတော့အဲ့နေရာတိုက်ပွဲဖြစ်တဲ့နေရာနေပြီးခေါ်ထုတ်ထားပါတယ်ရှင့်။စစ်ကြောင်းကတော့ထိုးနေတယ်ရှင့်အဲ့ဒီဝါထဲမှာဂူညံနေတီမီးရှို့တော့ဟိုမနေ့ကတော့အေးနေရရှင့်ဘာမှမလုပ်သေးဘူးဒီကနေ့မှမီးဝင်ရှို့တာရှင့်စစ်တပ်က
စစ်တပ်ကလက်နက်ကြီးနဲ့ပစ်ခတ်တာကြောင့်ရေလာကြီးကျွာကဒေသခံ3ဦးထိခိုက်ဒဏ်ရာရရှိခဲ့ပြီးတကြော့ပြန်စစ်ကြောင်းထိုးနေတဲ့အတွက်ရေလာကြီးနဲ့ဝါကျွန်းကွင်းကျေးရွာအပါအဝင်အနီးအနားကကျေးရွာ9ရွာထက်မနည်းကဒေသခံတွေဘေးလွယကိုတင်းရှောင်နေကြရပါတယ်။ကာကွယ်ရေးတပ်ဖွဲ့တွေကရေလာလေးကျေးရွာကိုတိုက်ခိုက်မှုအတွင်းစစ်တပ်ထောက်ခံတဲ့ပြူစောတိတပ်ဖွဲ့ဝင်တွေတေဆုံးတာရှိသလိုဖမ်းဆီးခံရတာတွေလည်းရှိတယ်လို့ဒေသခံတွေကပြောပါတယ်။ဒီအခြေအနေတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမျိုးမရှိသေးပါဘူး။မန္တလေးတိုင်းနထိုးကြီးဘက်မှာဆိုရင်လဲရန်ကုန်မန္တလေးအမြန်လမ်း319မိုင်မှာရှိတဲ့ရဲကင်းစခန်းကိုဒီဇင်ဘာ12ရက်နေ့ကဝင်ရောက်တိုက်ခတ်ခဲ့တာပါ။စစ်ကောင်စီရဲ့ထောက်ပံ့ရေးရဲစခန်းဖြစ်တဲ့အပြင်လမ်းသွားလမ်းလာတွေကိုစစ်မှုထမ်းဖို့ပေါ်တာဆွဲတာတွေလည်းလုပ်နေတာကြောင့်ဒီရဲကင်းစခန်းကိုဝင်ရောက်တိုက်ခိုက်တာလို့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကပြောပါတယ်။တိုက်ခိုက်ခဲ့တဲ့အချိန်တွေပတ်သက်လို့မြင်းညံခရိုင်အမှတ်လေးနဲ့အမှတ်30တိုင်ရင်ကပြောရေးဆိုခွင့်ရှိသူက VOA ကိုအခုလိုပြောပါတယ်
။အောက်ဖို့တာရင်အဲ့လိုပြောလို့ရတယ်နော်။ဒီလမ်းကတို့အဓိကသုံးနေတဲ့လမ်းပေါ့။ဒီကြည့်လာမယ်။အဓိကတို့ကူးနေတာပါပဲ။9မိနစ်ကို3ကြီးလောက်ကူးနေတဲ့လမ်းပေါ့နော်။တို့စက်ကားတွေအများကြီးဆက်တဲ့လမ်းပါ။ဒီနောက်ကနေကိုကော်တာဆက်တာ အကိတ်ပြီးတော့မတင်ငါလို့ပါညာဆိုပြီးတော့အကြောင်းမျိုးမျိုးပြပြီးတော့ကြတော့လူငယ်လူရွယ်တွေကိုအဲ့ဒီဒိတ်ကနေပြီးတော့ပန်းစည်းခေါ်ဆောင်ပြီးတော့ကြတော့စစ်တင်တဲ့အကြောင်းကိုနေတယ်လို့သိရတယ်ဗျာ
ကာကွယ်ရေးတပ်ဖွဲ့တွေကရဲကင်းစခန်းထိဝင်ရောက်စီးနင်းနိုင်ခဲ့ပြီးစစ်တပ်ဘက်ကတပ်ကူတွေလာရောက်တာကြောင့်နောက်ဆုတ်ပေးခဲ့ရတာလို့ကာကွယ်ရေးတပ်ဖွဲ့တွေကပြောဆိုပါတယ်ခင်ဗျာ
ကိုညာဝင်းအောင်တင်ပြပေးကြတော့ပါနောက်ထပ်သတင်းပေးပို့ချက်တစ်ပုဒ်ကိုဆက်ပါဦးမယ်ကိုရီးယားနိုင်ငံမှာဒီမိုကရေစီစနစ်ကိုကာကွယ်ဖို့အတွက်ကြိုးပမ်းအထောက်နေကြတဲ့ကိုရီးယားနိုင်ငံသားတွေနဲ့တသားတည်းရပ်တည်ကြောင်းကိုရီးယားရောက်မြန်မာတွေကသဘောထားထုတ်ပြန်လိုက်ပါတယ်တောင်ကိုရီးယားခြေဆိုင်မြန်မာရပ်ဖက်အဖွဲ့အစည်း30ကျော်ကဒီဇင်ဘာလ23ရက်နေ့မှာသဘောထားထုတ်ပြန်လိုက်တာပါရန်ကုန်ကသတင်းပေးပို့ထားတာကိုကိုကြီးချန်းအေးပြောပြထားပါတယ်ခင်ဗျာ
တောင်ကိုရီးယားနိုင်ငံမှာအခုလစောပိုင်းမှာဆုတ်ချွေးချင်ညာချက်နဲ့တူဒီမိုကရေစီစနစ်ပြိုလဲမသွားဖို့အတွက်တောင်ကိုရီးယားနိုင်ငံသားတွေတောင်းဆိုလှုပ်ရှားနေကြပါတယ်တောင်ကိုရီးယားနိုင်ငံသားတွေရဲ့ကြိုးပမ်းမှုနဲ့ဆုတ်ချွေးအမိန့်ကိုပယ်ဖျက်နိုင်ခဲ့ပြီးသမရနှုတ်ထွက်ရေးအတွက်လည်းလှုပ်ရှားမှုတွေနေရာနှက်မှာကြကြပြက်ပြက်ဖြစ်ပေါ်နေပါတယ်ကိုရီးယားရဲ့ဒီမိုကရေစီဟာသွေးချွေးနဲ့ရင်းထားလို့အာရှမှာဒီမိုကရေစီအတွက်တန်ဖိုးကြီးတဲ့စံနှုန်းကောင်းတစ်ခုတင်ကြတာတစ်ခုဖြစ်တယ်လို့ကိုရီးယားရောက်မြန်မာအဖွဲ့အစည်း30ကျော်ကဒီဇင်ဘာ17ရက်နေ့မှာသူတို့ရဲ့သဘောထားကိုထုတ်ပြန်ခဲ့ကြပါတယ်ဒီထုတ်ပြန်ချက်မှာမြန်မာနိုင်ငံသားတွေအနေနဲ့ကိုရီးယားပြည်သူတွေရဲ့ရည်တည်ချက်ကိုထောက်ခံပြသတာကအဓိကရည်ရွယ်ချက်ဖြစ်ကြောင်းစစ်တောင်သိမ်းမှုစန့်ကျင်ကော်မတီရဲ့ပူးတွဲဥက္ကဋ္ဌကိုဝင်းပေါ်မောင်ကပြောပါတယ
်ကိုရီးယားနိုင်ငံရဲ့ဒီမိုကရေစီစနစ်ကဒီကိုရီးယားပြည်သူတွေကိုယ်တိုင်ခက်ခက်ခဲခဲနဲ့တိုက်ပွဲဝင်ပြီးတော့ရယူခဲ့ရတာပေါ့နော်ဆိုတော့ဒီစနစ်ပေါ်မှာဒါသူတို့အမြဲတမ်းဟိုမျက်နှိုးတယ်ဒီဟာကိုသူတို့ကာကွယ်ထိန်းသိမ်းခဲ့ကြရတယ်ပေါ့အဲဆိုတော့သူတို့နိုင်ငံရေးပါတီတွေတစ်ဖက်နဲ့တစ်ဖက်တွန်းကြားတိုက်ကြတာတပိုင်းပေါ့နော်ကိုရီးယားပြည်သူတွေကဒီလိုဒီမိုကရေစီကိုချိန်ချောက်တဲ့လုပ်ရက်မျိုးကိုလုံးဝလက်မခံနိုင်ဘူးဆိုပြီးတော့သူတို့ဒီလမ်းပေါ်ထွက်ပြီးတော့ပြင်းပြင်းထန်ထန်သူတို့တောင်းဆိုနေတယ်အဲဒီအခြားနီလန်ပေါင်းစုံတွေလည်းပဲသူတို့ဆောင်ရွက်နေကြတယ်ပေါ့နော်ဆိုတော့ဒီအချိန်လေးကိုကျွန်တော်တို့ကအဲကိုရီးယားပြည်သူတွေရဲ့ဆန္ဒနဲ့ကျွန်တော်တို့တွေထပ်တူရှိပါတယ်ဆိုတာကိုကျွန်တော်တို့ထုတ်ပြတာပ
ါဆန္ဒသိမှုကိုအချိန်ချင်းကြုံမှုတဲ့မြန်မာနိုင်ငံသားတွေကလည်းကိုရီးယားပြည်သူတွေနဲ့အတူရပ်တည်နေတယ်ဆိုတာကိုသဘောထားထုတ်ပြန်ချက်တွေလှုပ်ရှားမှုတွေနဲ့ပြသခဲ့ကြပါတယ်မြန်မာတွေရဲ့ပါဝင်လှုပ်ရှားမှုတွေကိုလည်းကိုရီးယားသတင်းတွေမှာကြေကြေပြန့်ပြန့်ဖော်ပြနေကြောင်းကိုဝင်းပေါ်မောင်ကပြောပါတယ
်ကျွန်တော်တို့ဒီလေပဲဒီမိုကရေစီစနစ်ကိုလိုလားလို့ဒီမိုကရေစီရေးအတွက်ကျွန်တော်တို့တိုက်ပွဲဝင်နေကြတယ်ကျွန်တော်တို့ကြိုးပမ်းနေကြတယ်ဒီကြိုးပမ်းမှုအပေါ်မှာကိုရီးယားပြည်သူတွေကအမတန်မှနှွေးနှွေးထွေးထွေးနဲ့ကျွန်တော်တို့ကိုထောက်ခံတယ်အားပေးတယ်ကိုချင်းစားတယ်ဆိုတော့ဒီအရာကကျွန်တော်တို့ကခံစားရတယ်ပေါ့နော်အဲဒါကြောင့်မလို့လေပဲခဏကိုရီးယားပြည်သူတွေသူတို့ဒါတုံလုံးဖွေရာဖြစ်သွားတဲ့အပေါ်မှာဒါသူတို့ဒီပေါ်မှာပြန်ပြီးတော့စူးစမ်းနေကြတဲ့အပေါ်မှာလေပဲအဲကျွန်တော်တို့နားလေစာနာမှုအပြည့်နဲ့ဒါပေါ်ပြနေကြပါတယ်သူတို့လည်းဘာမှဟိုအားတက်တယ်ပေါ့နော်သူတို့နဲ့အတူဒါအားလုံးသူရှိနေကြတယ်ဆိုတော့အားကိုကျွန်တော်တို့အဓိကပေါ်ပြတာဖြစ်ပါတယ
်မြန်မာနိုင်ငံမှာတော့ပြည်သူတရက်လုံးကအာဏာသိမ်းမှုကိုလက်ရှိအချိန်ထိဆက်လက်ဆန့်ကျင်ခုခံတော်လှန်မှုတွေဖြစ်ပေါ်နေတာပါ2021ခုနှစ်နောက်ပိုင်းမှာပြည်သူ6000ကျော်တပ်ဖြတ်ခံခဲ့ရတယ်လို့လူပေါင်း3000နီးပါးကိုလည်းဖမ်းဆီးထောင်ချခံခဲ့ရတယ်လို့လူခွေအဖွဲ့တွေနဲ့ကုလသမဂ္ဂရဲ့အချက်လက်တွေမှာဖော်ပြကြပါတယ်နိုင်ငံရဲ့လူရည်သုံးပုံတစ်ပုံလောက်ကလည်းနေရက်ဆွန့်ကွာထွက်ပြေးနေကြရတာဖြစ်ပါတယ်ခင
်ဗျာ VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ် VOA Telegram စာမျက်နှာလိပ်စာ t.me/bemisviewnews မှာ join လုပ်ပြီးချိတ်ဆက်ကြရပါရှင်
VOA စနေမနက်ခင်းစီစဉ်တွေကိုနားဆင်ကြည့်ရှုနေရတာပါသောရရှင်အနေနဲ့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့ဆိုရင် email is bamis@voanews.com ကိုဆက်သွယ်နိုင်တယ်လို့ messenger ကနေလည်းစာရေးနိုင်ပါတယ်ခင်ဗျာပတ်စင်ကဏ္ဍတွေမတင်ဆက်ခင်အခုတော့ကမ္ဘာမီဒီယာတွေကမြန်မာအစီအစဉ်ကိုကြည့်အောင်ပါဒီအပိုင်းမြန်မာနိုင်ငံရဲ့ဖြစ်ပျက်တွေကိုစောင့်ကြည့်သုံးသပ်နေကြတဲ့ကမ္ဘာသတင်းမီဒီယာတွေမှာမြန်မာပြည်ကြောင်းနဲ့ပတ်သက်လို့ဘာတွေပြောနေရေးနေကြသလဲဆိုတာမူရင်းသုံးနှုန်းနဲ့မူရင်းအပေါ်မှာပြတ်ဦးကျော်စံသာကကောက်နှုတ်တင်ပြထားပါတယ်ခင်ဗျာ
ကြွယ်ပြောပြမယ်အကြောင်းအရာတွေကတော့တရုတ်အထောက်ကူပြုမဲ့မြန်မာရွေးကောက်ပွဲအလားလားမြန်မာပြည်တွင်းစစ်ဗက်စီဥတီနေသလဲဘင်္ဂလားဒေ့ရှ်ရဲ့ရိုဟင်ဂျာဆိုင်ယာမူဝါဒကိုပြန်လည်သုံးသပ်ခြင်းဆိုတဲ့ခေါင်းစဉ်တွေပဲဖြစ်ပါတယ်အဲ့ဒီမှာပထမဦးဆုံးပြောပြလိုတဲ့အကြောင်းအရာကတော့ Myanmar's election will be a China sponsored fraud. မြန်မာနိုင်ငံရွေးကောက်ပွဲဟာတရုတ်ပံ့ပိုးပေးတဲ့လူစက်ကြီးတာဖြစ်မယ်ဆိုတဲ့ခေါင်းစဉ်နဲ့ East Asia Forum မှာ Alexis Tuk ရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်မြန်မာပြည်တွင်းပြည်ပခန့်မှာလွန်ခဲ့တဲ့နှစ်ကစီးသားတဲ့အခြေအပြောင်းတွေကိုတွေးခဲ့ရတယ်စစ်တပ်ဟာစစ်မျက်နှာဘုံစုံမှာအရေးနိုင်ပြီးအနာသိမ်းမှုဆန့်ကျင်တဲ့အင်အားစုတွေကမြန်မာပြည်အလဲပိုင်းအများဒေသအထိထိုးဖောက်လာနိုင်ခဲ့တယ်။ဒါပေမဲ့စစ်တပ်ရုတ်တရက်ပြိုကွဲနိုင်တဲ့ဆိုတာကတော့ချက်ကားတွေးရကြပြီးစစ်မတော်နမဆုပ်အခြေအနေကိုပဲဥတည်နေတဲ့သဘောလို့ဆိုရမယ်။တိုင်းဒေသအင်အားစုတွေဟာမြေပြင်က PDF တပ်ဖွဲ့တွေနဲ့စစ်ကောင်စီချုပ်ချာရေးအတွက်ရော်ရဲမဟာမိတ်ဖွဲ့ထားတာပဲရှိပြီးစစ်စွန်းနေကြီးသူတို့တိုက်လာတဲ့ရွေချက်ကမြို့သားဒီမိုကရေစီဆိုရတဲ့တိုင်းသားပြည်နယ်နဲ့ကိုယ်ပိုင်အုပ်ချုပ်ရေးရရှိဖို့အတွက်သာဖြစ်ပါတယ်တဲ့ TNL နဲ့ MNDA တို့ဟာအစကတည်းကလူများစုဗမာတွေတဲ့တရုတ်နဲ့သာပုံမှုနှိစက်ခဲ့တယ်သူတို့ကိုအဓိကပံ့ပိုးခဲ့တာလဲတရုတ်ပဲဖြစ်တယ်အခုတရုတ်ကစစ်ကောင်စီပြိုလဲမှာဆိုရင်လို့စစ်ကောင်စီနဲ့ဆွေးနွေးညှိနှိုင်းဖို့ပြောတော့သူတို့ကလက်ခံတယ်အများဆုံးဖြစ်လာနိုင်ခြေကတော့ဒီနှစ်ဖွဲ့ဟာတိုက်ခိုက်မှုကိုချုပ်တီးပြီး PDF တင်တဲ့လက်တွဲဖို့တဲ့သူတို့ဒေသတွင်းမှာပဲအင်အားပြန်လဲတည်ဆောက်ရေးလှုပ်ဆောင်ကြမဲ့အခြေအနေရှိတယ်။အခုအချိန်မှာပဲသူတို့ဟာလူကျင်တဲ့နယ်မြေအတော်များများကိုသိမ်းပိုက်နိုင်ခဲ့ပြီလဲဖြစ်တယ်လို့ဆိုရတယ်။ကျန်နေဆက်ဒေသတွေမှာလည်းတိုင်းဒေသအင်အားစုတွေဟာစစ်ကောင်စီရဲ့အာဏာချုပ်တွေကို PC ထုတ်နှက်ပြီးနယ်မြေအတော်များများသိမ်းပိုက်ရရှိထားပြီလို့ရင်ကရနီချင်းရခိုင်တို့နမူနာပေးပြီးရေးသားထားပါတယ်။ဒါပေမဲ့မြေပြန့်ဒေသက PDF တွင်ပါတော့သူတို့မှာအင်အားအရေးအတွက်အများအများရှိပေမဲ့အုပ်စု300လောက်ကွဲနေတယ်။တခုတည်းသော Chain of Command လို့ခေါ်တဲ့စင်ကဲအမင်းပေးရန်တရားတခုမရှိသေးဘူး။ဒါပြင်သူတို့ဒေသဟာတောတောင်ကင်းမဲ့ပြီးမြေပြန့်ဒေသဖြစ်နေတဲ့အတွက်စစ်ကောင်စီရဲ့လေကြောင်းကတိုက်ခိုက်မှုအန္တရာယ်ကိုလည်းပိုပြီးခံရနိုင်ပါရှိနေတယ်။တိုင်းဒေသအင်အားစုတွေအနေနဲ့အညာဒေသက PDF တွင်နဲ့စီရရပူတွဲတိုက်ပွဲဝင်ရေးအကန့်အသတ်ရှိနေချိန်မှာနိုင်ငံရေးဘက်မှပုံမပူပေါင်းဆောင်ရွက်ဖို့လိုရဲလို့လည်းသူကထောက်ပြထားပါတယ်။စစ်ကောင်စီတရကြဆုံရဟာပူဂျုံပူကြီးမေအောင်နဲ့အစိမ်းအဝါတဖြည်းဖြည်းရုပ်လျော့သွားပြီးချုပ်ချာအာဏာနဲ့နယ်မြေတည်တံ့ခမည်းရေးကိုထိမ့်သိမ်းနိုင်သူဆိုတဲ့ပုံကြိတ်ဆုံဆုံမှုနဲ့အတူရောက်ရှိလာနိုင်မယ်ဘလောက်ကြောက်မယ်ဆိုတာမပြောနိုင်သေးတဲ့အဲ့ဒီအချိန်ရောက်လာရင်မြန်မာကောင်းဆောင်တွေနဲ့တိုင်းရင်းသားအင်အားစုတွေဟာအနာခွဲရေးပဋိပက္ခမဖြစ်အောင်ဆောင်ရွက်နိုင်ဖို့အတွက်ကျူတင်သဘောတူညီမှုတရားရရှိထားပြီးဖြစ်နေရလိမ့်မယ်။နေပြည်တော်ကလှမ်းပြီးအုပ်ချုပ်တာကိုတော့သူတို့ဘက်ကဘယ်လိုမှလက်ခံလိမ့်မယ်မဟုတ်ဘူး။1948ခရဲကမှားလာခဲ့တဲ့အမှားတွေကိုရှောင်ရှားဖို့လိုတယ်မိမိတို့နဲ့အဝင်ငွေကြဖြစ်ပြီးတော့အစဉ်ပြေမဲ့အနာခွဲရေးပုံစံကိုချမှတ်နိုင်ဖို့အရေးကြီးတယ်လို့ဆိုထားပါတယ်ခင်ဗျ။ဆမရှင်ဟာအစ်တောင်အရှာဒေသပြည်ပခါနဲ့စစ်ပွဲအလွန်ပြဿနာတွေကိုရေးသားပြုစုနေတဲ့သူတွေတူဖြစ်ပါတယ
်ခုဆက်လက်ပြောပြမယ့်အကြောင်းအရာကတော့ Myanmar civil war is heading towards stalemate not regime change မြန်မာရွေးကောက်ပွဲဟာစစ်မတော်နောက်မဆုတ်အခြေအနေစီကူသာဥတည်နေတယ်အစိုးရစနစ်ပြောင်းလဲရေးကိုဥမတည်ဘူးဆိုတဲ့ခေါင်းစဉ်နဲ့ရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်ဆမရှင်ကတော့ Michael Hart ဖြစ်ပြီးတော့worldpoliticsreview.com ဟာရေးသားထားဖြစ်ပါခင်ဗျာ
စစ်ကောင်စီယူရင်းကြဆုံးမဲ့အချိန်ကိုစောင့်ကြည့်နေသူတွေအများကြီးရှိနေပြီပဲတရုတ်ကတော့သူရဲ့အကျိုးစီးပွားအတွက်လက်တွေ့အလုပ်ဖြစ်မဲ့မဟာဗျူဟာကိုကျင့်သုံးတယ်စစ်ကောင်စီရဲ့အခြေအနေကိုအားမရပေမဲ့စစ်ကောင်စီကတရုတ်နဲ့ပူးတွဲလှုပ်ဆောင်နေတဲ့စီးပွားရေးစီမံကိန်းကိုဆက်လက်လှုပ်ဆောင်မယ်လို့အမှတ်အကျပ်ပေးသလိုဘဲအဖွဲ့အစည်းကမှဘဲအင်အားစုကမှမပေးနိုင်တော့စစ်ကောင်စီပဲတရုတ်အတွက်အတန်းဆုံးရွေးချယ်စရာဖြစ်နေတယ်လို့ဆိုပါရစေ။မြန်မာနိုင်ငံမှာအပြစ်ခတ်ရဆဲဖို့အချိန်ချင်းဂျောင်းဝင်စစ်ဆက်ပြီးခဲ့ပေမဲ့မအောင်မြင်ခဲ့ဘူး။တစ်ဖက်မှာလည်းသဘုံတွေကအင်အားကောင်းတဲ့ကောင်းလာတော့သူတို့ကိုချိုးနိုင်ပြီးစစ်ကောင်စီအင်အားပြန်ကောင်းလာဖို့တရုတ်ကလှုပ်ဆောင်လာတယ်။ပြောလာတဲ့ရွေးကောက်ပွဲဆိုတာဟာလည်းစစ်ကောင်စီဘော်တရုတ်ထောက်ခံမှုရဲ့အဓိကအစိတ်ပိုင်းတစ်ခုပဲဖြစ်တယ်။ဒီရွေးကောက်ပွဲအတွက်နည်းပညာနဲ့ငွေကြေးထောက်ပံ့မယ်လို့တရုတ်နိုင်ငံသားဝန်ကြီးဝန်ကြီးကအောက်လာရုံကကတိပေးခဲ့တယ်။မြန်မာဒီမိုကရေစီအပြောင်းအလဲကိုကူညီခြင်းနဲ့လို့လဲအာဆီယံခေါင်းဆောင်တွေကိုပြောကြားခဲ့သေးတယ်စစ်ကောင်စီကတော့ NLD အပါအဝင်အတိုက်ခံပါတီ40ကိုဖျက်သိမ်းပြီးဒီရွေးကောက်ပွဲမှာသူတို့ပဲအနိုင်ရအောင်လုပ်မှာစေကြတယ်သူတို့ကိုသူတို့ဒီမိုကရေစီနိကျရွေးကောက်ခံထားတဲ့အစိုးရဖြစ်တဲ့ဒေါ်လန်တိုက်ခိုက်နေသူတွေကတော့ဒီမိုကရေစီကိုချိန်ချောက်နေသူတွေသာဖြစ်တယ်ဆိုပြီး
between Sigula, Swimpyambo, Jusan, and Rapture. Tayoka, Democracy, and Ninja, through Nanganjai, Waraya, you Egyptians will be Kabaza Kumbamania, Eugenia. Through Abimem, Yuma, Suaha, Chigan, Absin, Anashin, Suaha, Chibime, Tayoka, Dabu, Wimusaibu, though it may be the Ruru Top Camp, I went who Mayara, the Yuka Pueblo. American, Japan, and South Korea, Dulu, Democracy, Nanganya, Sanjin Ya, Ling Melu, Samashing, I did that up to Samashing, Taiwan, Chase, American Enterprise Institute, yet 3D2 Chipak, yeah?
Kunazum Jobyadra, revisiting the Rohingya's policy of Bangladesh. Bangladesh, Rohingya Muara, who Pianle Sensitin, so a Jalnabe Chapare. Bangladesh, Tangatu, Prothom Elu, Tinzama, Pyarakna. Some are Sinegara, Shashil Du Haknet, Muhammad Tramandu Pichavare.
Rohingya Pedna, Kuninich or Lagavi Chipi met Gutin Ti, Dukazaria, Bangladesh Peku, Winandi Zepchede, Nimariha, Rohingya Rigo, Samansion RGB, Munwe, Padasuga, Padaya, Pingala Design and Sadashin Minjare, Turunem Dread Mujari, Pimbara Dure, Yusajare. Lunyoyis Long ITV and Outra Lunyoyis Subirole, Muara Chamatare, Bangladesh Pega Dilure, Ubri Me, Pianshui Larane, Aresune Asaru, Champel Lugadrija, Bangladesh Kule, Yambe Inijinu, Yama Budawaza, Nuzai Wari Yune, Sitaka Mintare Lule Suare, Sikas Nasua, Runya Dukadero, Lekan, Kabime, Solo Sisi Pianpun Nayu Utipi. Tangua Nazate, Refugee Convention, Ba, Chelletu, Tipper Target, Lukaza, Lupanguin, Kuban Longan Lupanguin, Lulas or Dwala Nitanguin, Nera Nitanguine, Naturalization of Korea, Nanganda, can you win to Kunijugu? Dario Kupia in Didagan in a Yotri Domes, who I was suing Lupchete. Sura Dilugaha, Yumabega Jodire, the Rohingya, Bangladesh Kalu, that Chede. Nimabego Yamui, ship down the Pitesure, Chegu, Manganjan Katadis, Lupitore, Ulesuare. A now, Nimabagas in D. Ruinia Duca, the Sadamukuni Piki Jamaran, Pupans from the room Siro. Nezat the South, Jansapuri, Lukelo, Nangan, just Simapiang, Bangladesh Baka, Aumimi, something and get a less with our eh. What we lick Suaval and the town, Sally, Mangana, you got word now by. တိုက်ခံပါတီရဲ့တူတူမှုရောအောက်ခြေဒုနဲ့တူတူမှုကမရှိလေတော့အလုပ်ဖြစ်မဲ့မှန်ကန်တဲ့ရိုဟင်ဂျာဆိုင်ရာမူဝါဒကိုမချမှတ်နိုင်ကြတော့ဘူးလို့ဆိုထားပါတယ်။2024လေးအောက်တိုဘာမှာအေအာရကတ်တက်တော်ဟာစစ်တွေအပါအဝင်မြို့အနေငယ်ကလွယ်ပြီးရခိုင်ဒေသတစ်ခုလုံးကိုထိန်းချုပ်တဲ့ဒီဖက်တိုအော်သော်ရီလက်တွေ့အုပ်ချုပ်ရေးအဏာကိုရရှိနေပြီဖြစ်တယ်။စစ်ကောင်စီနဲ့ပူးပေါင်းတဲ့ရိုဟ ये का लड्डू पियने बीजे मा अरे सुने आसारुआ ये चीजों में गुजरो सेलेसिंग करने में सुइनो रोहिंग्यारो ड्रैप दसना न्याजवा चुंग्या पी रोहिंग्या दुखा दे न्याबिया हाले बे बंगलादेश पे कु ट्रेपी लाया वो सिरे लु सुधावा रे खाने रोहिंग्या रिमु ताइवान नखुचा वाया दिए ने सिबाई संया ठीटे ससमुरे ले प्याप्या दाबी लु ताइवान नखुलों हा सिये नुंबा चीगा मुसमुरे किमेरे चीने ने चुंग्या भी छेटे ताऊ बंगलादेश का सारमु कुनी सिबाई कुनी पे नहीं रा အရှင်ပြန်ဟန်ရာရှိရလို့လူများပြားကယုံကြည်နေကြတယ်မြန်မာစစ်တပ်ရဲ့ရေကြောင်းပိတ်ဆို့မှုနဲ့ဘင်္ဂလားဒေ့ရှ်ရဲ့အသီးအဖက်မပြုတ်ဘူးကုညီကင်းမဲ့မှုတွေရောက်ခိုင်နေတာအခက်အခဲပုံမှုကြုံတွေ့နေရတယ်အေးအေးယူအလီဟာသူတို့ရဲ့အရခအိမ်မက်ကိုအကောင်အထည်ဖော်ဖို့အတွက်သမိုင်းတွင်မဲ့အခွင့်အလမ်းကိုရရှိထားပြီးမဲ့ငါပြည်ထောင်စုအတွင်းမှာစစ်မှန်တဲ့ဖက်ဒရယ်ပုံစံမျိုးလားယူလီဂျူ
ကျွန်တော်တို့ကတော့လောက်ပဲဖြစ်ပါတယ်ခင်ဗျာနောက်တစ်ပတ်မှာဘယ်လိုများသုံးသပ်လာကြအောင်လဲဆိုတာကျွန်တော်စောင့်နေလာကြပါသေးရယ်အားလုံးကိုကျေးဇူးတင်ပါတယ်ဥကြောင်သာတင်ဆက်ပေးကြတော့ပါစနေနေ့မနက်ခင်း VOA စီစဉ်ရဲ့ပထမပိုင်းကိုတော့ဒီမှာပဲညနာပါရစေခင်ဗျာ
နက်9နာရီထိထုတ်လွှင့်မဲ့အစီအစဉ်ဒုတိယပိုင်းကိုဂျေရုဆလောင်ကနေလူလူမိတ်ဆွေရုပ်သံလိုင်းကကြည့်ရှုနိုင်တဲ့အပြင် VOA Internet ဆာမျက်နှာ bomis.voanews.com နဲ့ Facebook YouTube တို့ကနေလည်းဓာတ်ရိုက်ကြည့်ရှုနားဆင်နိုင်ကြပါရခင်ဗျာ
VOA American တဲ့ရုပ်သံနဲ့ Radio အစီအစဉ်တွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်VOA မနက်ခင်းမနက်6:00နာရီကနေ 6:00 နာရီခွဲအစီအစဉ်ကိုလိုင်းဒိုမီတာ25 32နဲ့ 40 VOA ညချင်းည 9:00 နာရီကနေ 10:00 နာရီထိအစီအစဉ်ကိုတော့လိုင်းဒိုမီတာ19 25နဲ့ 30 ပထမပိုင်းနာရီဝက်နဲ့စနေတနင်္ဂနွေတွေမှာထက်တိုးလိုင်းလက်မီတာ190ကနေထုတ်လွှင့်ပေးနေပါတယ်ရုပ်သံနဲ့ရေဒီယိုအစီအစဉ်အားလုံးကိုလူမှုမိတ်ဆွေရုပ်သံလိုင်း VOA မြန်မာပိုင်းဝက်ဘ်ဆိုက်မြင်နာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်ဆာမျက်နှာတွေမှာနားဆင်ကြည့်ရှုနိုင်ပါတယ်မှန်ကန်တဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ရှင
်။မင်္ဂလာမနက်ခင်းပါခင်ဗျာ VOA American တန်ရဲ့စနေနေ့မနက်ခင်းအစီအစဉ်တွေကိုဂျေရုဆလောင်ကနေလူလူမိတ်ဆွေရုပ်သံလိုင်းကတိုက်ရိုက်ထုတ်လွှင့်ပေးနေတယ်လို့ VOA ရဲ့ website Facebook YouTube တို့ကနေလည်းတိုက်ရိုက်ထုတ်လွှင့်နေတာပါ။အခုဒုတိယပိုင်းမိနစ်30မှာတော့အပတ်စဉ်ကဏ္ဍတွေကိုစတိုက်တင်ဆက်ပေးတော့ပါမယ်။အခုရင်ဆုံးတော့အမျိုးသမီးကဏ္ဍနဲ့စပါမယ်။ WMB လို့လူသိများကြတဲ့အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံအနေနဲ့စတင်ဖွဲ့စည်းခြင်းကစလို့ဒီဇိုင်းမမတ်ရက်တည်လာခဲ့တဲ့ကြားမတန်းတူညီမျှရေးလူခွင့်ရေးစစ်အာဏာရှင်ဆုံးသက်ရေးငြိမ်းချမ်းရေးနဲ့ Federal Democracy ရေးညီမှန်းချက်တွေပြည့်ဝတဲ့အခြေအနေကိုမရောက်သေးပေမဲ့လွန်ခဲ့တဲ့25နှစ်တာကာလအတွင်းအမျိုးသမီးခွင့်ရေးတိုးတက်ပြောင်းလဲမှုတွေရှိလာအောင်အများကြီးဆွမ်းဆောင်နိုင်ခဲ့တယ်လို့ WAB ရဲ့မူဝါဒရေးရာဦးဆောင်အဖွဲ့ဝင် Navid Bon ကပြောပါတယ်ဒီသတင်းပတ်အမျိုးသမီးကဏ္ဍမှာ Mac Computer ကမေးမြန်းတင်ဆက်ထားပါတယ်ခင်ဗျာ
မအဓိကမေးချင်တာကတော့လေအခုဟာဒီဒီဇင်ဘာလ9ရက်နေ့ကပဲမြို့သမီးများအဖွဲ့ချုပ်မြန်မာနိုင်ငံကဒါဖွဲ့စည်းတည်ထောင်ခဲ့တာ25နှစ်ပြည့်ရပေါ့နော်ဒီအတွက်လည်း congratulations လို့ပြောချင်ပါတယ်ပရမဆုံးအနေနဲ့ပေါ့နော်ဒီ25နှစ်ကြာဖြတ်တမ်းမှုအတွင်းမှာဘာတွေအကောင်းဆုံးဆောင်ရွက်နိုင်ခဲ့တယ်လို့ထင်ပါလဲရှင်
ဟုတ်ကဲ့ပါရှင်ဆိုတော့ကျမတို့အဖွဲ့ချုပ်အနေနဲ့ဆိုတော့ဒီအဖွဲ့ဝင်အဖွဲ့စည်းဆက်တဲ့အဖွဲ့ကသူရဲ့သက်ဆိုင်ရာဒေတာအလိုက်အောက်ချင်းမှာကျမတို့ဟိုကြဲကြဲပြက်ပြက်လုပ်ငန်းတွေလှုပ်ဆောင်နေအဲပြီးတော့အဖွဲ့ချုပ်အနေနဲ့ဆိုတော့ဒီနိုင်ငံတော်အစ်စ်ပေါ့နော်ကျမတို့ဒီအဲနိုင်ငံတော်အစ်စ်ဆိုတဲ့အချိန်မှာနိုင်ငံတကာပဲဖြစ်ဖြစ်တန်ယိုးပဲဖြစ်ဖြစ်ဒီတခြားအလူရှင်နဲ့ပဲဖြစ်ဖြစ်ပေါ့နော် NGO နဲ့ပဲဖြစ်ဖြစ်ကျမတို့ပူးပေါင်းလှုပ်ဆောင်မှုတွေကျမတို့အားကားကောင်းရှိတယ်ပြီးတော့ဟိုနိုင်ငံတကာရဲ့အတိမပြုမှုဒီတချို့အလူရှင်တွေရဲ့အတိမပြုမှုကိုလည်းကျမတို့အများကြီးရရှိရပေါ့နော်ဆိုတော့ကျမတို့ဒီတချို့ဟိုဒီဥပမာပေါ့နော်စီတော်အာရှင်ပြိုင်အစီအခါစာတွေလည်းကျမတို့ထုတ်လိုက်ထုတ်နိုင်တယ်ဒီ UN အထိကိုလည်းကျမတို့တွားရောက်ပြီးမှ CEO လို့ဆောင်မှုတွေလုပ်နိုင်တယ်ဆိုတော့ဒီကာလမှာဆိုရင်လည်းကျမတို့မြန်မာနိုင်ငံကတော့လုံးဝဘယ်လိုပြောမလဲဒီကျမတို့ဟိုလူမှုအတဲ့အဖွဲ့တွေလုပ်ငန်းလုံးဝမလုပ်နိုင်တဲ့အနေအထားပေါ့နော်ဒါပေမဲ့ဘယ်လိုအခြေအနေပဲဖြစ်ဖြစ်ကျမတို့ WAB ကတော့ကိုယ့်ရဲ့အလုပ်ကိုတခါမှမပြည့်ခဲ့ပါဘူးကျမတို့လုပ်နေကြအလုပ်သေးတောင်မှအခုချိန်မှာပို့လို့ရမယ်ဆိုတဲ့ဟာမျိုးကရှိနေတော့ကျမတို့ပို့လို့ဆောင်တယ်ပြည်နိုင်ငံတကာ CEO လို့ဆောင်မှုကလည်းကျမတို့လက်စေလက်တိုင်းအေးကျမတို့သက်ဆိုင်ရာနိုင်ငံတွေမှာတွားပြီးမှကျမတို့ဒီ CEO လို့ဆောင်မှုတွေလည်းကျမတို့ဟိုဘယ်လိုပြောမလဲကကောက်မှုမလို့နိုင်နေပါတော့အော်ကျမတို့25နှစ်တာကာလအတွင်းမှာ WFP ဆိုရတော့ဒီနိုင်ငံတကာကနေအေးပဲဖြစ်ဖြစ်နိုင်ငံကနေပဲဖြစ်ဖြစ်ဒီအဲစုချင်းမြေပေးတဲ့အဝတ်ပေါ့နော်အဲ့ဒါခုနှစ်ခုတော့မှကျမတို့ရခဲ့တယ်ဆိုတော့ WFP ရဲ့အပူရေးကတော့ကျမတို့အတွက်ဆိုရတော့ဟိုဟိုအရာအောင်မြင်မှုရတယ်လို့ပြောလို့ရတယ်ပေါ့နော်ဒါပေမဲ့ကျမတို့ရဲ့အတ္တိမရည်မှန်းချက်အထိတော့ကျမတို့မရောက်နိုင်သေးပါဘူးရှင
် WLP အနေနဲ့ဒါအခက်ခဲကြီးချားရရနေပြီးတော့25နှစ်တိုင်တော့ရက်တည်ခဲ့ရဆိုတော့ဒါအထင်ရှားပါပဲအခုချိန်မှာဒီအမျိုးသမီးထိုင်မာတဲ့အမျိုးသမီးအဖွဲ့အစည်းတစ်ခုအနေနဲ့ပြည်တွင်းမှာပြည်ပမှာအတိမပြုခံနေရတယ်လို့လည်းထင်ပါတယ်ကျော်9ရက်နေ့ကဒီဖွဲ့စည်းတည်ထောင်ခြင်း9နှစ်ပြည့်ထုတ်ပြန်ချက်မှာလဲကျမသတိထားမိတာကတော့ WLP ကနေပြီးတော့မှဟိုကတော့ကိုယ့်ရဲ့ကိုဖော်ပြတာလဲတွေ့ပါတယ်ဆိုတော့ဒီကိုချက်ကိုလဲပေါ့နော်အများသိအောင်ပြောပြပေးပါအဓိကကြတဲ့အချက်တွေကိုပြောပြပေးပါလားရှင်
ဟုတ်ကဲ့ပါအာဒီကျမတို့ အဖွဲ့ချုပ်အနေနဲ့ကတော့နော်အာတရားအမျိုးသမီးစွာရည်မြင့်တင်ရေးကိုကျမတို့ဟိုပထမအနေနဲ့ကျမတို့အစားပြုခဲ့တယ်စွာရည်မြင့်တင်ရေးကနေကျမတို့ဒီပူပေါင်းပါဝင်ရင်းပေါ့နော်အာပြီးတော့အမျိုးသမီးကျမတတူရေးကနေအမျိုးသမီးအခွင့်ရေးပေါ့နော်အတ္တိကနေဆိုတော့တပြည့်ပြည့်နဲ့ကျမတို့ဒီ gender အခွင့်ရေးတွေပြီးတော့ဒီ feminist အခွင့်ရေးတွေကိုကျမတို့ကြကြပြပြအာကျမတို့လှုပ်ဆောင်ပါတယ်ဆိုတော့အထူးသဖြင့်တော့ကျမတို့ဒီအဲကာလမှာဆိုတော့ကျမတို့မြန်မာနိုင်ငံမှာရှိတဲ့အမျိုးသမီးတော်တော်များများဆိုတော့ဒီအဲလူခွေးချိုးဖောက်မှုတွေအများကြီးခံရတယ်အကြမ်းဖက်မှုတွေအမျိုးမျိုးအများကြီးခံရတယ်ဒါပေမဲ့အခုချေအထိချိုးဖောက်တဲ့လူကအာဒီအပြစ်ဒါကင်းလို့ခွေးတွေရနေတယ်ပေါ့နော်ဆိုတော့ကျမတို့အဖွဲ့ချုပ်အနေနဲ့တော့အဒီပြစ်ဒါကင်းလို့ခွေးကိုလုံးဝအဆုံးသတ်ဖို့အတွက်လည်းကျမတို့ဟိုတောင်းဆိုထားတဲ့ဟာဖြစ်တယ်ပြီးတော့ကျမတို့နိုင်ငံရဲ့အဲဒီအာနာရှင်စနစ်နဲ့ဒီစအနာရှင်စနစ်ပေါ့နော်အများဆုံးဒီအစိုးသက်နိုင်ဖို့အတွက်နဲ့ဟို Federal Democracy ပြည်ထောင်စုတည်ဆောက်တဲ့နေရာမှာလဲကျမတို့အမျိုးသမီးခေါင်းဆောင်တွေအများကြီးဟိုဟာပါဝင်နိုင်ဖို့အတွက်ပေါ့နော်ဆိုတော့ပြီးတော့နောက်တစ်ခုကကြတော့ဒီလက်ရှိအေကာလမှာဆိုတော့ကျမတို့ဒီအကြမ်းဖက်ဆက်သရဲ့အာဏာသိမ်းထားအချင်းကိုအများဆုံးအစိုးသက်နိုင်ဖို့အတွက်အဲကျမတို့တောင်းဆိုထားတာဖြစ်ပါတယ
်ဟုတ်ကဲ့ပါကျတော့ဒီ WLB ရဲ့ထုတ်ပြန်ထားတဲ့အထဲမှာလည်းအဓိကဖော်ပြထားတာကဒီကြားမဒန်းတူရေးပေါ့နော်ဆိုတော့မြန်မာနိုင်ငံရဲ့နိုင်ငံရေးလုပ်ငန်းစဉ်တွေမှာဟိုကြားမဒန်းတူရေးကိုထည့်စဉ်းစားဖို့နောက်ဒီအမျိုးသမီးတွေရဲ့ဆုံးဖြတ်ပိုင်ခွင့်ဥဆောင်ပါဝင်ခွင့်ကိုလေးစားပြီးတော့လှုပ်ဆောင်ဖို့ဆိုတာမျိုးကိုလည်းကျွန်မတွေ့ပါတယ်ဆိုတော့ဒီ25နှစ်တာကာလအတွင်းမှာ WLB တောင်းဆိုနေတဲ့ဒီလို WLB ရဲ့ရည်တည်ချက်ဒီ WLB လိုလားတဲ့ဒီလိုအချက်တွေပေါ့နော်ဘယ်လောက်ထိမြန်ရလာပြီလို့ရောပြောလို့ရပါသလဲတကယ်ရောအမျိုးသမီးတွေဥဆောင်မှုအခမ်းကဏ္ဍမှာပါဝင်ခွင့်ရလာပါပြီလားရှင့်
အဲဆိုတော့အခုချိန်ကာလမှာဆိုရင်တော့ကျမတို့ဒီအမျိုးသမီးရဲ့ပါဝင်မှုကိုတော့ကျမတို့သစမ်းမမလှုပ်လာတဲ့ဟာရှိတယ်ဟိုအရေတို့ကဒီတိုင်းသားလက်နဲ့ကအဖွဲ့အစည်းတွေအေဒီကျမတို့ရဲ့အနာဂတ်ဖက်ဒရယ်ပြည်ထောင်စုအတွက်ဒီဖွဲ့စည်းအခြေခံဖွဲ့စည်းကိုရေးတဲ့အချိန်မှာဆိုရင်တော့အမျိုးသမီးအ ਨੇ ဆို30ရာခိုင်နှုန်းပါဖို့ကိုကျမတို့ကကျမတို့ရအောင်ကိုကျမတို့ထက်သွင်းနိုင်ခဲ့တယ်ဆိုတော့ဒီ FCDCC ဆိုတဲ့ဒုတိယမူကြမှာဆိုရင်တော့အမျိုးသမီး30အ ਨੇ ဆို30ရာခိုင်နှုန်းပါရမယ်ဆိုတဲ့ဟာမျိုးကအခြေခံဖွဲ့စည်းပို့ဥပဒေမှာကျမတို့ထက်သွင်းနိုင်ခဲ့ပါတယ်တချို့ထဲမှာပဲဒီ SCA အစိုးရနဲ့ဒီအငြိမ်းချမ်းရေးဆွေးနွေးမှုမှာ NCA စာချုပ်ကိုစပြီးမှရေးဆွဲလာတဲ့အချိန်မှာလည်းအမျိုးသမီး30ရာအ ਨੇ ဆို30ရာခိုင်နှုန်းမဖြစ်မနေထက်တွေးရမယ်ဆိုတဲ့အမျိုးကိုကျမတို့ဆွေးနွေးကြတယ်ကျမတို့တိုင်းရင်းသားလက်နက်ကအဖွဲ့အစည်းတွေကြားထဲမှာအဲ့ဒီမူကတော့ကြားသွားပါတယ်ဒါပေမဲ့ဒီ2023မှာကျမတို့ဒီတိုင်းရင်းသားလက်နက်ကအနေနဲ့ဒီငြိမ်းချမ်းရေးဆွေးနွေးတဲ့အချိန်မှာဆိုရတော့အစိုးရနဲ့တမတော်ဖက်ကနေအ ਨੇ ဆို30ရာခိုင်နှုန်းကတော့မထက်နိုင်ဘူးတစ်တိလေးလျောက်ပါတော့အမျိုးသမီးပါဝင်မှုဆိုတဲ့ဟာလေးကိုပဲသူတို့ထည့်ခဲ့တယ်ဒါပေမဲ့ကျမတို့ကတော့ဘယ်လိုပဲဖြစ်ဖြစ်ကျမတို့ရဲ့အဓိကရည်ချက်ကတော့ပထမပိုင်းမှာအ ਨੇ ဆို30ရာခိုင်နှုန်းကမဖြစ်မနေထည့်ရမယ်ဆိုတဲ့အမျိုးရှိတယ်ဆိုတော့ဒီကနေ့အခြေအထိကျမတို့ဒီဟာကိုကျမတို့တည်ဆောင်ပြီးမှအများရာကျမတို့ပြောနေပါတယ်ဆိုတော့အမျိုးသမီးပါဝင်မှုကလည်းကျမတို့ဒီလိုမျိုးမူတွေချမှတ်ပြီးလှုပ်ဆောင်တဲ့နောက်ပိုင်းမှာဆိုရတော့အမျိုးသမီးပါဝင်မှုတွေကဒီနိုင်ငံရေးပါတီတွေမှာတိုင်းရင်းသားလက်နက်ကိုင်တွေမှာတချို့ဒီလူတော်တွေမှာအမျိုးသမီးလူတော်အမတ်တွေရှိလာတဲ့ဟာရဲ့အနောက်ကွယ်မှာဆိုရင်လည်းကျမတို့ WAB ရဲ့ CEO လို့ဆောင်မှု WAB ရဲ့ဝိုင်းဝန်းပတ်ပို့မှုတွေကလည်းအများကြီးပါပါတယ်အဲလို့ပြောချင်ပါတယ်
โอเคရှင်နောက်တစ်ခုကတော့ဒီ WLP အနေနဲ့မြန်မာနိုင်ငံမှာဒီအမျိုးသမီးတွေပေါ့အကြမ်းဖက်မှုတွေအပါအဝင်ပေါ့နော်စစ်ရဇဝဲမှုတွေတော့လူခွေချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့ကျူးလွန်သူတွေအပေါ်မှာတစ်တန်ချမှတ်နိုင်ဖို့ဆိုပြီးတော့နိုင်ငံတကာတရားခုံရုံးတွေကနေပြီးတော့မှအရေးယူဆောင်ရွက်နိုင်ဖို့ဆိုပြီးတော့ကြိုးပမ်းခဲ့တာဆယ်စုနှစ်တွေနဲ့ချီနေပါပြီအခုဆိုလို့ရှိရင်ဒါနိုင်ငံတကာတရားရုံး ICJ မှာဆိုလို့ရှိရင်လည်းမြန်မာဒီစစ်တပ်ကိုအရေးယူနိုင်ဖို့အတွက်ကြိုးပမ်းနေတာတွေရှိတယ်နောက်ဒီ ICC လိုမျိုးနိုင်ငံတကာရာဇဝတ်ပြမှုဆိုင်ရာခုံရုံးမှာဆိုလို့ရှိရင်လည်းအခုဆိုလို့ရှိရင်ဒါဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုဖမ်းဝရမ်းထုတ်ဖို့အထိအဆိုပြုလာတဲ့ထိလည်းရှိလာပါတယ်ဆိုတော့ဒါတွေက WLP ကြိုးပမ်းနေတဲ့အရာတွေလို့လည်းပြောလို့ရပါတယ်ဆိုတော့ဒါတွေတစုံတရာပြည်ကိုခြေလှမ်းတိမ်လှမ်းတိုးလာတာလားဒါမြန်မာစစ်တပ်ကိုအရေးယူနိုင်ဖို့အတွက်เนาะအပြစ်ကျူးလွန်သူတွေကိုအရေးယူနိုင်ဖို့အတွက်အလားအလာကကောင်းလာပြီလို့ပြောနိုင်ပါလားဘယ်လိုများထင်ပါလဲ
ဟုတ်ကဲ့ပါရှင်ဆိုတော့ကျမတို့အဖွဲ့ချုပ်အနေနဲ့တော့ကျမတို့စတဲ့ဒီ6ချေကနေစပြီးမှဒီအမျိုးသမီးပေါ်ဒီလူခွေချိုးဖောက်ခံရမှုအကြမ်းဖက်ခံရမှုနဲ့တခြားကိုရဲ့နေမြေဒေသအတီးတီးမှာတခြားလူခွေချိုးဖောက်ခံရမှုအကုန်လုံးကိုကျမတို့ကဒီတတိအချက်လက်ောက်ယူပြီးမှတတိအထောက်ထားနဲ့တကွကျမတို့တေချာလေးထင်းတင်းပြီးမှကျမတို့ဒီသက်ဆိုင်ရာအလိုက်ပေါ့နော်ကျမတို့ဒီအစီအခါစာလေးတွေရေးသားပေးပို့တဲ့ဟာတွေရှိတယ်တခါတလေကျမတို့ recommendation တွေအများကြီးရေးပြီးမှကျမတို့ပို့အနောက်ကနေပတ်ပို့ပေးတဲ့ဟာတွေအများကြီးရှိပါတယ်ဆိုတော့ကျမတို့ WAB ကတော့ဒီတတိအချက်လက်ောက်ယူမှုနဲ့ပတ်သက်ပြီးမှကျမတို့ဒီတေးချာလေးထေးသေးစုဆောင်တဲ့စနစ်ကိုလည်းကျမတို့တည်ဆောက်ထားတဲ့ဟာတွေလည်းရှိတယ်ဆိုတော့ကျမတို့ကတော့ဒီ ICC ပဲဖြစ်ဖြစ် ICJ ပဲဖြစ်ဖြစ်ဒီကျမတို့မြန်မာနိုင်ငံမှာကျุလို့တဲ့တူတွေကိုအေးအေးယူဆောင်ရွက်မှုလုပ်နိုင်ဖို့အတွက်ကျမတို့အချက်လက်တွေအားကားကောင်းဒီအစီအခါစာတွေအားကားကောင်းကျမတို့အများအားဒီနိုင်ငံတကာကိုစီရိုလုပ်ဆောင်မှုလုပ်တယ်ပြီးတော့သက်ဆိုင်ရာအလိုက်ကိုလည်းကျမတို့အများအားဒီအနောက်ကနေကျမတို့ပတ်ပို့ပေးတယ်ပေါ့နော်ဆိုတော့အခုလိုမျိုးဒီလိုမျိုး ICC မှာဒီတရားစွဲဆိုမှုတွေလုပ်တော့မယ်ဆိုတဲ့ဟာမျိုးကတကယ်ဘယ်လိုပြောမလဲထုတ်ဖော်တဲ့ဟာထုတ်ပြောတဲ့ဟာမျိုးမဟုတ်ပဲနဲ့တကယ်အရေးယူနိုင်မှုလုပ်နိုင်တယ်ဆိုတဲ့ဟာမျိုးကိုကျမတို့ကလိုလားတာဖြစ်ပါတယ်ဆိုတော့ကျမတို့အဲ့လိုမျိုးဖြစ်ဖို့အတွက်လည်းကျမတို့ဆက်ပြီးမှလှုပ်ဆောင်သွားမှာဖြစ်ပါတယ်
โอเคပါရှင်အခုလိုအချိန်ပြီးပြီးတော့ VUE မျိုးသမီးခန္ဓာမှာပါဝင်ဆင်းနေပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင
်ကဲပါကျမလည်းကျေးဇူးအများကြီးတင်ပါ
မကင်ဗျူထွေးတင်ဆက်ပေးကြတာပါခုတစ်ခါတော့သုဒ္ဓဆုံလင်းအမေရိကန်တခွင်အစီအစဉ်ကိုအလှည့်ပေးအောင်ပါဘယ်စင်ကလေးကမြင်းစီးတာကိုဝါသနာပါတဲ့ကိုနိုင်လက်ဝင်းခေါ်ဖရက်ဝင်းဟာအမေရိကန်ပြည်တော်စုကမြင်းအလှစီးပြိုင်ပွဲတွေမှာစုတစိအများပြားရရှိခဲ့ပါတယ်ခုတစ်ခါမြင်းစီးနီးနဲ့ပတ်သက်တဲ့ဟော့ပြောပွဲတွေပြိုင်ပွဲတွေမှာပါဒိုင်းဖြစ်နဲ့ဆောင်ရွက်နေတဲ့ကိုနိုင်လက်ဝင်းဟာငယ်စဉ်ကလေးကမတန်ဆွမ်းသူတယောက်ပါအမေရိကန်ပြည်တော်စုဥပဒေအမေရိကန်ပြည်တော်စုမှာဥပဒေပညာရလေ့လာခဲ့ပြီးတော့ရှေ့နေတူလည်းဖြစ်တဲ့ကိုနိုင်လက်ဝင်းကိုကိုအောင်ကနယူးဂျာဆီပြည်နယ်ကိုသွားရောက်ပြီးတော့တွေ့ဆုံရိုက်ကူးထားပါတယ်ခင်ဗျာ
ကျွန်တော်ဒီကိုရောက်တာ1999ပေါ့ကျွန်တော်အသက်23နှစ်မှာရောက်တယ်ကျွန်တော်အဖေကကျွန်တော်နိုင်ငံခြားမှာပညာသင်ဖို့ဆိုပြီးတော့ဟို F1 student visa နဲ့ကျွန်တော်ဒီကိုရောက်လာတယ်ကျွန်တော်ကမြန်မာပြည်မှာတကုံတက္ကသိုလ်မှာတတိယနှစ်တည်းတက်ခဲ့တယ်ဥပဒေပညာကိုတက်ခဲ့တယ်ဥပဒေကိုငငယ်လေးရဝါလာပါဘာဖြစ်လို့လဲတော့မသိရှင်းနေဖြစ်ဖို့အတွက်ကပထမ undergrad ပေါ့ any degree 4နှစ်ကျွန်တော်တက်ရတယ် political science တက်ရတယ်ပြီးတော့resume ဒီကောင်းပါတယ်အားကစား resume တို့ဟိုလူမှုရေး resume တို့ community resume service တွေဘာတွေလုပ်ခဲ့လဲအဲ့ဒါတွေအကုန်လုံးစုံအောင်စုံအောင်ဟိုစုရတယ်ပေါ့နော်စုပြီးတော့ law school ကရှောက်တယ်ဆိုတဲ့အခါကျ now law school ကျတော့ကျွန်တော်က law school ခေါ်ပဲသူကဥပဒေသိပ်ပန်ပါတယ်ဘူးပွဲကျတော့သူကကျတော့၃နှစ်ပေါ့၃နှစ်၃နှစ်ဆိုတာကတော်တော်စူးစမ်းပြီးမြန်မြန်သွားတဲ့လူတွေ၃နှစ်နဲ့ပဲပြီးတယ်တောင်းတောင်းလူတွေက၄နှစ်တချို့ဆို၅နှစ်ထိကြာတယ်မလိုက်နိုင်ဘူးအရန်ခွဲတယ်ကျွန်တော်ကတော့၃နှစ်နဲ့ချတယ်ဘာလို့ဆိုတော့ကျွန်တော်ကမိဘတွေလည်းလှုပ်ကြွေးရမယ်ရောက်တာလည်းရှိတယ်အလုပ်လုပ်ရမယ်ကြောင်းတက်တယ်ဆိုတော့အမြန်ဆုံးပြီးကျင်တယ်ဆိုပြီးတော့ကျွန်တော်၃နှစ်ကိုအပြတ်ချလိုက်တာပေါ့
My sister likes horses, but she's scared to even sit on the horse. And my brother, he knows how to ride. He just doesn't ride that much.
America ပြန်ရောက်တော့ဘဝတက်ကစားစားတဲ့အခါကျတော့ကျွန်တော်ကပညာသင်နေတာနဲ့မိဘကိုလှုပ်ကြွေးရတာနဲ့အမေရတဲ့နေမကောင်းတော့ပတ်စံပူရတာနဲ့ကျွန်တော်မှပတ်စံတပြားမှလည်းမရှိဘူးရှာတခါကျွန်တော်ရက်ပေါင်းများစွာကျွန်တော်ထမင်းတစ်နက်ပဲစားခဲ့တာတွေအများကြီးရှိတယ်အဲဒီခါကျတော့ကျွန်တော်ကမြင်းကိုမစည်းနိုင်ဘူးဗျအနာလည်းမကတ်နိုင်ဘူးဘာလို့လဲဆိုတော့အရန်စည်းကြည့်တယ်ဒီနိုင်ငံမှာเนาะအရန်တထေးတွေပဲလုပ်တဲ့အလုပ်ပေါ့เนาะ ကုန်ကြစေအရာများအဲ့ဒီခါကျတော့ကျွန်တော်ကဒီရှင်းနေဖြစ်တော့မှငါစူးစမ်းမယ်ရှင်းနေဖြစ်သွားရင်ငါဝင်ဝင်ကောင်းကောင်းရရင်ငါမြင်းကိုပြန်စီးမယ်ဆိုတော့ကျွန်တော်ရှင်းနေဖြစ်ပြီးနှစ်နှစ်ပေါ့ပထမတစ်နှစ်မှာကျွန်တော်ရှင်းနေရဲ့အာဒီဒီကျွန်တော် loss ကျွန်တော်ပညာရေးအကျွေးကဒေါ်လာ3သိန်းပေါ့အကျွေးတက်တယ
် Welcome to Marlboro ပေါ့
ရတာပထမတစ်နှစ်အတွင်းမှာကျွန်တော်အဲ့ဒေါ်လာ3သိန်းကိုတစ်ခါလေးဆိုင်တယ်တစ်ခါလေးကျွန်တော် base အကျွေးကိုချက်ချင်းဆက်ပလိုက်တယ်ကျွန်တော်ဘာလို့ဆိုတော့ကျွန်တော်အကျွေးမရှိအကျွေးရှိတဲ့လူသားမျိုးတွေမှာကျွန်တော်မပါခြင်းဘူးဆိုတော့ကျွန်တော်အဲ့အကျွေး3သိန်းကိုကျွန်တော်ဆက်လိုက်တယ်ဒုတိယနှစ်ကျတော့ကျွန်တော်ပတ်စံစဆူတယ်စဆူတဲ့အချိန်မှာကျွန်တော်စုပြီးတော့ကျွန်တော်မြင်းပြန်စီးမယ်ဆိုပြီးကျွန်တော်အဲ့မှာမြင်းမှာသွားပြီးတော့ပြန် join လုပ်တယ်ပေါ့မြင်းကလပ်မှာ
လက်ဆောင်ပေးတာစပိန်သွားတော့ကကျွန်တော် Spanish ရဲ့မြင်းရိုးရာမှာသူကအလှဆင်တဲ့ဥစ္စာပါလားနာတာနောက်6လောက်အတခုပေါ့ဒီနိုင်ငံမှာတော့ကျွန်တော်6လောက်နေအများကြီးလောက်ထားတယ်မြန်မာပြည်မှာဆိုရင်မြန်မာပြည်ကမတမဆွမ်းနေတော်တော်တနာဖို့ကောင်းတယ်တရားဆိုရင်ဒါပြေးတဲ့ဟာပေါ့မြင်းငွေမှာပြေးတာလွှားတာမြေကြီးထဲမှာတောင်တက်တာတောင်ပေါ်တက်တာတော်တော်ကောင်းတယ်ဒီကော flex အဲ့ရောက်ကျွန်တော်သုံးတယ်တရားကြတော့ကျွန်တော်ရိုးရိုးလမ်းလျှောက်တဲ့နေရာမှာယုံနေပါသေးတဲ့နေရာမှာကျွန်တော်သုံးတယ်ဒါမြင်းငွေမှာကျွန်တော်သုံးတယ
်ငငယ်ရေးမြင်းလေးတွေရန်ကုန်မှာကျွန်တော်နေတဲ့အခါဖြတ်လာပြီးရှင်အဲ့မြင်းခွာတန်းလေးတွေကြာအကျန်းကျွန်တော်ရင်ခုန်နေငငယ်လေးကျွန်တော်စင်းစင်းပြေးမယ်ကျွန်တော်ခြေထောက်တစ်ဖက်မတန်းအောင်လှုပ်တော့လှုပ်လို့နဲ့ကျွန်တော်ပြေးမယ်ပြေးပြီးအဲ့လမ်းဘေးကမြင်းလေးတွေစီးစီးနေနေတိုင်းစီးတဲ့အခါကျတော့ကျွန်တော်အဲ့မှာအလိုလိုကျွမ်းကျင်သွားတာပေါ့ကျွန်တော်စိတ်ထဲသူခန္ဓာကိုယ်ထဲမှာလည်းပါရမီပါတယ်ပဲပြောရမလားမသိဘူးကျွမ်းကျင်ပြီးတော့ကျွန်တော်16ဟို10တန်းအောင်တဲ့အခါကျတော့ကျွန်တော်အဖေကကျွန်တော်မေးတယ်ဘာလိုချင်လဲရှိတဲ့အခါကျတော့ကျွန်တော်မေးတော့ကျွန်တော်ကမြင်းဝယ်ပေးလို့ပြောတာပေါ့ပြောတဲ့အခါကျတော့ကျွန်တော်ဖေက shock ဖြစ်သွားတယ်ကျွန်တော်ခြေတော်တစ်ပတ်မတန်းတော့သူကခက်ရှင်းမသိမလုပ်ပေးချင်ဘူးစိတ်ပူတာပေါ့ဗျာမိဘဆိုတော့အဲ့နဲ့ကျွန်တော်ဟို riding ဟိုရန်ကုန်မြင်းစီးအတင်းမှာကျွန်တော် member ဝင်ပေးမယ်ဆိုပြီးရန်ကုန်မြင်းစီးအတင်းမှာကျွန်တော် member ဝင်ပေးလိုက်ကျွန်တော်ရန်ကုန်မြင်းစီးလေးရောက်သွားတဲ့အခါကျတော့ကျွန်တော်အိမ်မှာနီးပြဆရာပေါ့နော်နီးစနစ်မူပေါ့ဆရာဦးငင်းကျော်ကကျွန်တော်တေချာပြန်ပြီးတော့ moment တင်နိုင်ပေးတယ်ဘာလို့လဲဆိုတော့ကျွန်တော်ကခက်ရှင်းပြောရင်လမ်းမေးမှာအကျန်းစီးလာတယ်လို့ဆိုတော့မြင်းကိုပြုံးတိုင်းစီးနိုင်တယ်ဒါပေမဲ့ဟိုမှာကျတော့နီးနဲ့စနစ်နဲ့ English ပုံစံနဲ့ထိုင်နာကားကနာစမတ်ချာချာစီးဖို့ကျတော့မတူဘူးလေစနစ်တရားမတူတဲ့အခါကျတော့ကျွန်တော်ဆရာဦးငင်းကျော်တင်ပေးတယ်
ကျွန်တော်ဘယ်တော့မှမြင်းကိုခုံနဲ့မတက်ဘူးကျွန်တော်ခတ်တဲ့လို့ပဲလုပ်တယ်လွယ်တယ်လို့မလို့ဘဝမှာလွယ်တယ်လို့လုပ်လိုက်ရင်ငပြင်းဖြစ်လာအဲ့တော့ဘဝကိုကိုဘဝကိုခောင်းလို့တာဆိုတော့ဘယ်လိုအခြေအနေမျိုးပဲပဲဂျုံဝမိမိဘဝ challenge ကို ready ဖြစ်တာပါဗျာ
ဒီဟာပြောတဲ့စကားတစ်ခုရှိတယ်မင်းကငါတို့ကမင်းနဲ့လူနဲ့အရန်တဟဇာတာဖြစ်တယ်ပေါ့အဲ့ဒီပညာတကူကသင်ပြလို့သင်လို့မရဘူးပေါ့ဒီတယောက်ကိုဟုတ်ဒါမဲ့ငါတို့မင်းကိုစနစ်တော့သင်ပေးမယ်ဘလို့ထားရတယ်ဘလို့ကြိုးကန်ရတယ်စနစ်သင်ပေးမယ်ဒါမဲ့မင်းနဲ့လူနဲ့တဟဇာတာပို့ဖြစ်တာမိမိရဲ့စိတ်ထဲမှာပါမရတာမိမိရဲ့ originally ကျွမ်းကျင်မှာရတယ်ပေါ့ဒါမင်းမှာရှိတယ်ပေါ့အဲ့တော့ဒါမဲ့ဒါမင်းအနေနဲ့ပို့ပြီးလှအောင်ကြိုးစားပေါ့မင်းရဲ့မြင်းစီးတဲ့ခါမှာ smart ချာချာဖြစ်အောင်လုပ်ပေါ့ကျွန်တော်တို့ရန်ကုန်မြင်းစီးတင်ကိုရန်ကုန်တိုင်းရန်ကုန်တိုင်းအတင်းကကျွန်တော်လက်ရွေးစင်နေနဲ့ရွေးချယ်လိုက်တယ်။ဘာလို့ကျွန်တော်နိုင်တာတွေအများကြီးပဲ။ဆိုတော့ရန်ကုန်တိုင်းအဲ့တုန်းကပြည်နယ်နဲ့တိုင်းပေါင်းစုံမှာရန်ကုန်တိုင်းကအရွေးခံရတယ်ဆိုတော့ရန်ကုန်ရှိရဲ့ဘာလို့ဆိုတော့ငွေကြီးလည်းအများကြီးပေးတယ်။ထောက်ပံ့ကြီးတွေအများကြီးပေးတယ်။နောက်ပြီးသူတို့ကအတော်ဆုံးတွေပဲရွေးတယ်။ဘာလို့ဆိုရန်ကုန်တိုင်းဆိုတော့လေ
။ဆိုတော့ကျွန်တော်ခြေနင်းခွင့်မတုံးတော့ဘူး။မတုံးတော့ပဲနဲ့ကျွန်တော်ကဒီအရောပဲ။နည်းနည်းဆွတ်ထားတဲ့သဘောလေးပဲ။ဟိုတကယ်ပြုတ်ချမယ်ဆိုတော့ကျွန်တော်ပြုတ်ချသွားနိုင်တယ်။ဒါပေမဲ့နည်းနည်းလေးကိုယ်နည်းနည်းလေးထိမိတာတဲ့ဘောတကယ်ဖြစ်လာပြီဆိုတော့ slide ဖြစ်ပြီကျွန်တော်ပြောကြတယ်ချင်းနင်းကွင်းလိုမျိုးအားကိုးလို့တော့မရဘူးဒါကျွန်တော်တက်ဒီရာကျတော့ကျွန်တော်နဲ့ဖြည့်တဲ့အခါဘယ်လိုရှိရလဲကျွန်တော်များများအားကလေးသမားတွေကသူကမြင်းကိုပဲ training လုပ်တယ်လူကမလုပ်ဘူးလူကဝါးကျဲအမမကိုခန္ဓာကိုယ်ရဲ့ကိုခန္ဓာကိုယ်ကိုထိမ့်သိမ့်နိုင်မှုကမြင်းပေါ်မှာအရန် effect ဖြစ်တယ်ပေါ့နော်ကိုရဲ့ကိုက light ဖြစ်ရင်မြင်းက light ဖြစ်တယ်ကိုက balance ဖြစ်ရင်မြင်းက balance ဖြစ်တယ်အဲ့တော့ကျွန်တော်ကကိုလည်းအမြဲတမ်းဟိုကိုရဲ့ balance ကိုမြင်းရှိကိုမပို့ကို balance ကိုကိုသေတယ်ကိုခန္ဓာကိုယ်ကိုကတည်းတယ်အဲ့တော့ကျွန်တော်အမြဲတမ်းအားကစားလုပ်တယ်ပေါ့ဗျာလေ့ကျင့်တယ်ကျွန်တော်မြင်းပေါ်မှာမတက်ရက်တာတို့ပါတို့သူ balance တွေပါရေလုံနိုင်ကို balance လုံနိုင်အောင်အနေထားမှာရှိရမယ်လေဟုတ်တယ်မလားဆိုတော့အဲ့လိုမျိုး တမင်းကလည်းကျွန်တော်ဘာပဲလှုပ်လှုပ်လက်ခံတဲ့ဟာမျိုးဖြစ်ရမြင်းမမအတက်ဆင်းရဆာကိုကမြင်းကမလှုပ်သွားရဘူးကိုလှုပ်မယ်ဆိုရင်ပြန်တတ်နိုင်တဲ့အနေထားဖြစ်ရအဲ့လိုတော်တော်အားစားသမားတွေကမြင်းကိုပဲ training လုပ်တယ်လူမလှုပ်ဘူးကျွန်တော်ကလူကိုလည်းလှုပ်တယ်
ဗီအိုအစီအစဉ်တွေကိုရေဒီယိုရုံမြင်တန်းကြားတို့ပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ View မြန်မာဝိုင်း YouTube စာမျက်နှာလိပ်စာကတော့ youtube.com/voabemis ဖြစ်ပါတယ
်။ View စီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။အခုတော့ပတ်စင်တင်ဆက်ပေးနေကြတဲ့သိပ္ပံနဲ့နည်းပညာကဏ္ဍအလဲရောက်လာပါပြီ။ကမ္ဘာမှာမြေရှားသတ္တုထုတ်လုပ်မှုတတိယအများဆုံးဖြစ်တဲ့မြန်မာနိုင်ငံမှာမြေရှားသတ္တုတွေကိုဘယ်နေရာမှာတွေ့နိုင်ပါသလဲ။ออสเตรเลียနိုင်ငံတက်တတုရှာဖွေတူဖို့ရေးအကြံပေးဒေါက်တာဦးအောင်ဘွားကိုဒေါက်ခင်မျိုးသက်ကမေးမြန်းပြီးတော့ဒီတစ်ပတ်သိပ္ပံနဲ့နည်းပညာအစီအစဉ်မှာတင်ဆက်ထားပါတယ်ခင်ဗျာ
ဒီပမာနိုင်ငံထွက်တဲ့အမျိုးရှားတက်တုနဲ့ပတ်သက်ပြီးပြောပြပေးပါဆရာပမာနိုင်ငံမှာဘယ်နေရာတွေမှာရှိပါလဲဆရာ
ဟုတ်ကဲ့ဒီညမှာတော့ကျွန်တော်ဒီဟိုးစားပေါ့နည်းနည်းလေးပြောချင်ပါသေးတယ်မြန်မာနိုင်ငံတပ်ထူတွင်ဝင်ကြီးဌာနလက်အောက်မှာရှိတယ်ကျွန်တော် DGSC ပေါ့လေဘာသာရပေါ့လေဘူမိပေတာလေးလာရေးနဲ့တပ်ထူရှာဖွေရေးအဲဌာနကနေပြီးလှုပ်ထတဲ့သုတေသနတွေရှာဖွေရေးလုပ်ငန်းတွေမှာလည်းပဲကျွန်တော်ဒီမြန်မာပြည်မှာဘယ်နေရာမှာမြေရှားတပ်ထူတိုင်းပိုတင်ရှယ်ပေါ့လေအလားအလာတွေရှိတယ်ဆိုတာကိုသူတို့နေရာ၈ခုလောက်ပြီးထားပါတယ်အဲ့ဒါကတော့ကျွန်တော်တို့ဒီဘာသာရကဘူမိပေတာပညာရှင်များလှုပ်ပြီးတော့မှကျွန်တော်တို့ဒီ Thai geo science channel မှာဒီလို publish လုပ်ထားတာတွေ့ရပါတယ်။အဲ့ဒီအရာကြည့်မယ်ဆိုရင်မြန်မာပြည်မှာသူတို့ yeah record လုပ်ထားတဲ့ဟာကဒီကချင်ပြည်နယ်မှာလည်းပဲတွေ့ရတယ်။နောက်ပြီးတော့မှကျွန်တော်တို့မိုးကုတ်ပတ်ဝန်းကျင်မှာလည်းပဲ granite မိတင်ကြောင်တွေနဲ့တွဲပြီးတော့တွေ့နိုင်တယ်။နောက်ပြီးတော့မှကျွန်တော်တို့ဒီတာချီတိတ်ဘက်မှာလည်းပဲရွှေတတ်ထုတိုက်နဲ့တွဲပြီးတော့တွေ့နိုင်တယ်။နောက်ပြီးတော့မှကျွန်တော်တို့တနင်္သာရီတဝဲမုတ်ပလင်းအဲ့ဒီကျိုက်ပတ်ဝန်းကျင်မှာလည်းပဲကျွန်တော်တို့ဒီကြေမွပြီးတော့ဖြစ်ပေါ်လာတဲ့ကဝင်ကြောက်တင်နဲ့တွဲနေတဲ့ရေရှားတပ်ထူတိုက်တွေတွေ့နေပြီးတော့ပုတ်ပါမုံရွာနောက်ပြီးတော့မှဒီကောလင်းဝင်းတို့ဆိုရဲမိတောင်ကြောက်တလျှောက်မှလည်းတွေ့နေပြီးတော့ခုကောင်တောင်ကြားမှလည်းပလေးစာဒီပိုစစ်တွေတွေ့နေတယ်လို့သူကပြောထားပါတယ်အဲ့ဒီအချက်တွေကိုမူတည်ပြီးတော့မှကျွန်တော်အနေနဲ့ပြောရမယ်ဆိုရင်တော့မြန်မာပြည်မှာနောက်မှာကျွန်တော်ဖော်ပြခဲ့တဲ့ကမ္ဘာရေရှားတပ်ထူတိုက်အမျိုးအစားတော်တော်များများတွေကအတော်များများဟာမြန်မာပြည်မှာရှိနေတာကိုတွေ့ရပါတယ်အထူးသဖြင့်မိတင်ကြောက်တင်နဲ့မူရင်းတပ်ထုတိုက်ပေါ့လေအဲ့ဒီအလားအလာတွေရောထက်ဆင့်ဖြစ်ပေါ်လာမဲ့မြေရှားတပ်ထုတိုက်တွေရောမြန်မာပြည်မှာနှစ်ခုစလုံးတွေ့ရပါတယ
်ဆိုတော့မြန်မာနိုင်ငံကမြေရှားတပ်ထုတိုက်ကနေရာတော်တော်များများမှာဟိုအလားအလာရှိနေတဲ့သဘောပေါ့နော်ဆရာဆိုတော့အဓိကဆရာဆောစောပြောတော့ဟိုမိတင်ကြောက်တွေနဲ့တွဲတယ်ဆိုတော့မြန်မာနိုင်ငံမှာမိတင်ကြောက်ကအလဲမှာတကြောရှိရဲ့ဒီကမြန်မာနိုင်ငံအရှိတ်ဘက်မှာတကြောရှိရဲ့ဆရာဟိုတစ်ခေါက်ကပြောတာပြီးတော့
ဟုတ်ပါတယ်ကျွန်တော်တို့ဒီခုနကကျွန်တော်ပြောတဲ့မြေရှားတပ်ထုတိုက်နှစ်မျိုးမှာပထမမျိုးဖြစ်တဲ့ဒီမူရင်းတပ်ထုတိုက်ပေါ့လေမူရင်းမြေရှားတပ်ထုတိုက်ကိုကျွန်တော်ကြည့်မယ်ဆိုရင်တနင်္သာရီကမ်းမြောင်ဒေသကမ်းမြောင်တလျှောက်မှာကျွန်တော်တို့ granite တွေနောက်ပြီးတော့မှဒီ pack မှာတိုက်တွေအဲ့ဒီမိသိမ့်ကြောက်တွေရှိပါတယ်အဲ့ဒီသူတို့ရဗားလဲတွဲတွေ့လဲဆိုချင်းကျွန်တော်တို့တန်ပြူအဖြိုင်နဲ့တပ်ထုတိုက်တွေနဲ့တွဲပြီးတော့တွေ့ပါတယ်အဲ့ဒီတောက်လျှောက်ပေါ့လေတနင်္သာရီကမ်းမြောင်ဒေသမြောက်ဖက်ကိုသွားမယ်ဆိုရင်စစ်တောင်းမြေတလျှောက်နောက်ပြီးတော့မှကျွန်တော်တို့ဒီတောင်ကူလိုရမဲတင်ပြင်းမနာဒါကြောက်စဲမန္တလေးမိုးကုတ်တီပေါ့လေအဲ့ဒီ granite ကျော်ကြီးဒါ central အလဲ granite bed ပေါ့လေအရှိတ်ဘက်မှာဆိုတော့ပဲထိုင်းနိုင်ငံတွေပေါ့တက်လာမယ်ဆိုရင်ရှမ်းပြည်တောင်ပိုင်းမြောက်ပိုင်းနောက်ကချင်ပြည်နယ်တိဒါအရှိတ်ပိုင်းမိတင်ကြောက်တနည်းအားဖြင့် granite bed ကြီးပါဒီနှစ်ခုစလုံးဟာဒီတန်းပြူအဖြိုက်နဲ့ twin thread လိုက်တင်နဲ့တွဲတွေ့ပါတယ်ဒါတွေမကပါဘူးသူတို့နဲ့အတူတွဲတွေ့နိုင်တာတွေကဘာလဲဆိုလို့ရှိရင်ကျွန်တော် lithium တို့လို niobium တို့လို tellurium တို့လို့အဖို့တန်သတ္ထုတွေရှိတယ်လို့မြေရှားတပ်ထုတိုက်တွေရလည်းပဲသူတို့အနေနဲ့တွေ့တွေ့နိုင်ပါတယ်။ဒါကြောင့်မလို့အဲ့တောက်လျှောက်ကလည်းပဲကျွန်တော်တို့မူရင်းတပ်ထုတိုက်ရှိနိုင်တဲ့နေရာတွေလို့ခေါ်ပြီးတော့နောက်တစ်ခါကျွန်တော်တို့ပုတ်ပါကံဒီရောမြောက်ဘက်ကိုသွားမယ်ဆိုလို့ရှိရင်ဒီမုံရွာ calling window ဆိုတဲ့မိတောင်ကြောက်တလျှောက်ကလည်းပဲအလားအလာရှိတဲ့မူရင်းမြေရှားတပ်ထုတိုက်တရှိမဲ့နေရာတို့ကျွန်တော်တို့ပြောလို့ရပါတယ
်။ဟုတ်ကဲ့ဆက်တော့ဗမာပြည်မှာမြေရှားတပ်ထုတိုက်ပုံစံနှစ်မျိုးစလုံးတွေ့ရဆိုတော့ဒီ secondary ပေါ့နော်ဒီဒုတိယအဆင့်ဖြစ်လာတဲ့တပ်ထုတိုက်တရားကိုဘယ်နေရာတွေမှာရှိပါလဲဆရာ
ဟုတ်ကဲ့ခုနကကျွန်တော်ပြောတဲ့ဟိုမူရင်းဖြစ်လာတဲ့မိသိမ့်ကြောက်တွေကိုကြေမွားစာကြေမွားခြင်းတန်အထူးသဖြင့် tropic ပွဲသားတွေပေါ့အပူပိုင်းမိုးကြီးရှိမယ်ဒီမနေ့အသင်းတင်ပူမယ်အဲ့ဒီရာသီဥတုနဲ့ဝေသားတွေဖြစ်လာတဲ့အခါမှာကြေမွာခြင်းကြောင့်ဖြစ်ပေါ်လာတဲ့မြေရှားတတ်သူတိုက်တွေဖြစ်ပေါ်လာပါလေအဲ့ဒါဥပမာဆိုရင်အကောင်းဆုံးကတော့ဒီကချင်ပြည်နယ်ပေါ့လေပန်းဝါဒေသပေါ့ချီပွေပေါ့အဲ့မှာဆိုရင်ဂရနိုက်တွေကိုကြေမွာခြင်းတန်ကြောင့်ဖြစ်ပေါ်လာပြီးတော့မှနောက်ဆုံးကျွန်တော်တို့ဒီဂရနိုက်ထဲကနေပြီးတော့မှဒီမြေရှားတတ်သူတွေကဝီလီစ်ထွက်လာတဲ့အဲ့ဒါတွေကိုရှုံဒါမှမဟုတ်ကလေးတွေကနေပေါ့ absorb လုပ်ပြီးတော့ဖြစ်ပေါ်လာတဲ့ion absorption ကလေး rare deposit ဖြစ်ပါတယ်အတိလိုပဲရှုံနေမဟုတ်ဘဲနဲ့တချို့ကြတော့အဲ့ဒီလိုခြေမွာခြင်းတံမှာဘာကြီးဖြစ်လာလဲဆိုရှင်ဒီရှုံအပြင်ကျွန်တော်တို့ကဝန်ကြောက်ဆိုတဲ့ electrolyte ကြီးပဲဖြစ်လာတယ်နောက်က bauxite ဆိုတဲ့ကြောက်တည်တဲ့ဖြစ်လာပါတယ်အထူးသဖြင့်ဒါတွေကမုတ်ပလင်းတို့ကြိုက်ထိုးတို့တင်းတင်းသားကြီးကမ်းမြောင်တချောင်းနဲ့ကျွန်တော်တို့ဒီကျွန်တော်သိရတဲ့လောက်တော့ဒီရန်ကုန်တို့ပဲခူးတိုင်းတို့မှာလည်းရှိတယ်သို့တော်လည်းပဲကဝန်ကြောက်ဟာအကယ်၍ granite နဲ့ဆက်သွယ်နေတဲ့ကဝန်ကြောင်မျိုးဖြစ်လာမယ်ဆိုရင်ဒီထက်မှမြေရှားတတ်သူတိုက်ကြီးရှိလာနိုင်ပါတယ်ဒါကြောင့်မို့လို့အဲ့ဒီဟာတွေရလို့ဆိုရင်ခုနကကျွန်တော်တို့ granite region တတနေနိုင်ကမ်းမြောင်တလျှောက်တပြောမြန်မာပြည်အရှိပဲအဲ့ granite တလျှောက်မှာဆိုရှင်ဒီလို secondary deposit တွေဟာဖြစ်လာနိုင်တယ်ကျွန်တော်ရှာဖို့လိုပါတယ်နောက်တစ်ခုကတော့အဲ့ဒီပတ်ဝန်းကျင်တွေမှာရှိတဲ့မြစ်တွေချောင်းတွေနောက်ပြီးတော့မှတောင်တန်းမြေနှိမ့်တွေမှာဆိုရှင်ကျွန်တော်တို့ဒီ placer deposit တွေဟာဖြစ်လာနိုင်တယ်ဘာဖြစ်လို့လဲဆိုရှင်အဲ့ဒီမှာတနင်္လာရီကမ်းမြောင်ဒေသကိုရှိကြည့်တပြောမောချီတီပေါ့လေသွားရင်ဥမာဖိန်းသားပေါ့ဖိန်းသားဆိုရင်ကျွန်တော်ဒါ placer deposit နောက်ကကျွန်တော်တို့ဒီပုတ်ကရီကလုတ်နေတဲ့မိုင်းမောင်းမြောင်းများစွာရှိပါတယ်ယာနေချီပြောရှိပါတယ်အဲ့ဒါကြောင့် placer deposit တွေဒီ placer deposit တွေထဲမှာကျွန်တော်တို့ REE ရှိနိုင်တယ်ဒါကြောင့်မလို့ဒီမြေရှားတတ်ထုတိုက်ပုံစံဖြစ်ပေါ်မှုတစ်ခုကဘာလဲဆိုရှင်အဲ့ဒီမိုင်းတွေရဲ့ dam တွေမိုင်းတွေကနေပေါ့ဟိုဒါစွန့်ပစ်ထားတဲ့waste အဲ့ဒီဟာတွေထဲမှာလည်းပဲမြေရှားတတ်ထုတိုက်ကြီးကျွယ်ဝမယ်လို့ဆောက်ပါတယ်ဒီတော့ကအဲ့ဒီလိုဟာမျိုးကတနင်္လာရီကိုင်းပေါ်တလျှောက်မှာရှိနေပါတယ်အဲ့ဒီဒီကိုကျွန်တော်တို့ဒီမြေရှားတတ်ထုတိုက်တွေအပြင်ခုနကကျွန်တော်ပေါ်ပြတဲ့တင်းတို့တန်းစင်းတို့နဲ့ပြီးတော့နယူဘီယန်တို့လစ်သီယန်တို့အဲ့ဒါတွေပါစမ်းသပ်မယ်ဆိုရှင်ဒီဆုံးမတွေ့ရသေးတဲ့ကျွန်တော်တို့ unexpected ပေါ့မမျှော်လင့်တဲ့ရှားပါတန်ဖိုးကြီးတတ်ထုတွေပေါ်လာနိုင်တယ်နောက်တစ်ခါတနင်္လာရီကမ်းမြောင်ဒေသကြီးဆက်ပြီးတော့အနောက်ဘက်ကိုသွားမယ်ဆိုရှင်ကျွန်တော်တို့ပါလဲဆိုရင်ပင်လယ်ကမ်းခြေကိုတွေ့အဲ့ဒီဆင်းနေတဲ့မှာတွေ့ပဲမှာမိုနိုဆိုက်ဆိုတဲ့ဟိုစားမြေရှားတွင်းထွက်ဒီတွေ့ဘူးတယ်လို့ဖတ်ဘူးပါလေအဲ့ဒါဟာအလားအလာရှိတဲ့မြေရှားတတ်သူတိုက် beach deposit ဖြစ်နိုင်တယ်အဲ့ဒီကမှတဆင့်ကျွန်တော်ဆက်ပြီးတော့ပင်လယ်ထဲကိုဆင်းသွားမယ်ဆိုရှင်အလားအလာရှိတဲ့ offshore မြေရှားတတ်သူတိုက်တွေရှိလာလိမ့်မယ်လို့ယူဆတယ်နောက်တစ်ခုကတော့ဒီမြန်မာပြည်မြောက်ဖက်နောက်ပြီးတော့မိုးကုတ်အိုက်ပါဝန်းကျင်တွေမှာကျွန်တော်တို့ဒီမေးဖစ်မက်တမောဖစ်ပြီးတော့မက်ဂနီဆီယမ်အိုင်ယွန်ကျွဲဝတဲ့အဲ့ဒီကြောက်တည်တဲ့မှာလည်းပဲမြေရှားတတ်ထုတိုက်တွေအလားအလာရှိတယ်ဆိုကျွန်တော်ပြောချင်ပါတယ
်ဓာတ်တုရှာဖွေတူဖို့ရင်အကြံပေးဒေါက်တာဦးအောင်ပွားရဲ့ပြောကြားချက်နဲ့ပဲဒီသတင်းဖတ်တဲ့တိတ်ပန်တဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံရအောင်
တော်ခင်မြတ်တဲ့တင်ဆက်ပေးကြပါစနေမနက်ခင်းအစီအစဉ်တွေကိုမနက်9:00နာရီအထိဆက်လက်ထုတ်လွှင့်ပေးနေပါတယ် VOE ကထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ထူးခြားသတင်းတွေပေးပို့လိုတဲ့ဆိုရင် VOE ရဲ့ email address burmese@voenews.com ကိုလိမ့်မှုပြီးတော့စာရေးသားပေးပို့နိုင်တယ်လို့ Facebook Messenger ကနေလည်းစာရေးသားဆက်သွယ်နိုင်ကြပါတယ်ခင်ဗျာအစီအစဉ်တွေမဆုံးမသက်ခင်နောက်ဆုံးရသတင်းချင်းချုပ်ကိုကျွန်တော်စီသူကပဲပြောပြပေးပါဦးမယ်ခင်ဗျာအမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာဒီမိုကရေစီနိုင်ငံကြီးတွေပါဝင်တဲ့ G7 ခေါင်းဆောင်တွေနဲ့တောက်ကြနေမှာအွန်လိုင်းကတဆင်တွေ့ဆုံခဲ့ပြီးတော့ရုရှားကျူးကျော်စစ်ကိုတွန်းလှန်နေရတဲ့ယူကရိန်းပေါ်အကူအညီတွေဆက်ပေးရေးဆွေးနွေးခဲ့ကြပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကန်ဟာဂျိုးတင်အသိပေးကြေညာထားတာမျိုးမရှိဘဲအီရတ်နိုင်ငံကိုရောက်ရှိနေပါတယ်။ရုတ်တရက်ရောက်လာတဲ့တောက်ကြနေမှာပဲအီရတ်ဝန်ကြီးချုပ်မိုဟာမက်ရှီယာအယ်ဆူဒန်နီနဲ့တွေ့ဆုံပြီးတော့ဆီးရီးယားနိုင်ငံရေးအသွင်ကူးပြောင်းမှုကိစ္စဆွေးနွေးခဲ့တယ်လို့သတင်းတွေမှာဖော်ပြပါတယ်။မြန်မာနိုင်ငံကပြည်ပခါတွေမှာပါဝင်သူအားလုံးအကြမ်းဖက်မှုတွေရပ်တန့်ဖို့နဲ့နိုင်ငံတကာဥပဒေပြဋ္ဌာန်းချက်အတိုင်းရပ်သားတွေကိုကာကွယ်ပေးဖို့တာဝန်ရှိကြောင်းကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတရက်စ်ကထပ်မံတောင်းဆိုလိုက်ပါတယ်လူမျိုးရေးတင်းမာမှုနဲ့လုံခြုံမှုတွေမဖြစ်အောင်လဲသူကတိုက်တွန်းပါတယ်ဘင်္ဂလားဒေ့ရှ်နယ်စပ်လျှောက်ကအဓိကကျတဲ့ဒေသတွေကိုထိန်းချုပ်နိုင်ပြီဖြစ်ကြောင်းအေအေကကြေညာခဲ့ပြီးတဲ့နောက်မှာကုလသမဂ္ဂရဲ့အခုလိုပြောဆိုချက်ထွက်လာတာပါခင်ဗျာနောက်ဆုံးရသတင်းချင်းချုပ်ကိုပြောပြပေးကြပါဒီကနေ့မနက်ခင်းအတွက်စီစဉ်တွေကိုဒီလောက်နဲ့ပဲအဆုံးသတ်ပြရစီခင်ဗျာ ဒီကနေ့မနက်စီစဉ်ထုတ်လုပ်ရေးမှုဖြစ်တာဝန်ယူသူကကိုညာဝင်းအောင်ဖြစ်ပါတယ်ရုပ်ဒန်ဒါရိုက်တာကတော့ James Smith ပါခင်ဗျာ VOA American တန်ရဲ့ဒီဇင်ဘာလ9ရက်စနေနေ့မနက်ခင်းစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိထုတ်လွှင့်ပေးကြတာပါ VOA ကိုခုလိုကြည့်ရှုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်တော်စီသူပါဗောဓရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးတောကပေါင်းကကိန်းဝေးကြလို့ကျမ်းမာရှင်လန်းနိုင်ကြပါစေခင်ဗျာ Thank you.